Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ31ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမတ်တညီထိုင်တဲ့အတူပြောပြပေးမှာပါအီတလီနိုင်ငံရောမမြို့မှာကျင်းပနေတဲ့ G20 ထိပ်သီးအစည်းအဝေးကနေနိုင်ငံတကာကော်ပိုရေးရှင်းတွေအပေါ်မှာအခွန်စည်းကြက်ရေးအတွက်သဘောတူခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့မရစေဖို့ရည်ရွယ်ပြီးအမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာတွေကစနေနေ့မှာဆန္ဒပြလှုပ်ရှားခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်ဒီထန်တလန်အပါအဝင်မြမအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တောင်းဆိုမှုတွေရှိလာပါတယ
်သူတို့စစ်ကောင်စီလက်ချက်ပါပဲဒါလည်းဆိုတော့အဲ့ဒီ CDF သမားတွေရထန်တလန်သားတွေဒီအကြောင်းလေးအဲ့ဒီမှာပါနေတယ်ဆိုတော့ကိုရာကိုသူတို့ကိုယ်တိုင်ရရှိရဆိုတော့ဟိုမဖြစ်နိုင်ဘူးပေါ့
စရင်းနေပြီးပြီးချင်းမှာနားဆင်ရဖို့ရှိပါတယ်။အဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူအခွင့်ရင်းနဲ့ခေတ်ပြန်ကဘာနောက်တစ်ခါဒီစနေညစကဝိုင်းအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံရောမမြို့မှာစနေနေ့ကစတင်ခဲ့ပြီးကိုဗစ်ကာယောဂါကနေပြန်လည်နလန်ထူစေဖို့နဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာရေးရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်မှာအခွန်စည်းကြက်ရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ကိုဗစ်ကာယောဂါကြောင့်တင်းကျပ်တဲ့စီးကမ်းတွေချမှတ်ထားချိန်မှာပဲအစည်းအဝေးကိုတက်ရောက်လာတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားခေါင်းဆောင်တွေကိုအီတလီဝန်ကြီးချုပ်မာရီယိုဒါခီကရောမမြို့လာနွဲဘာရိုConvention Center မှာကော်ဇွန်နီခင်းပြီးကြိုဆိုခဲ့ပါတယ်။အခုထိပ်သီးအစည်းအဝေးဟာနှစ်နှစ်အတွင်းပထမဆုံးလူကိုယ်တိုင်တက်ရောက်တဲ့အစည်းအဝေးဖြစ်ပြီးမနစ်တုန်းက Saudi Arabia Ancient ဖြစ်လက်ခံကျင်းပတဲ့ G20 အစည်းအဝေးကိုလည်း online ကနေပဲကျင်းပခဲ့တာပါ။ဒီအစည်းအဝေးကို Russia သမ္မတ Vladimir Putin, တရုတ်သမ္မတ Xi Jinping နဲ့ Mexico သမ္မတ Andre Manuel López Obrador တို့လူကိုယ်တိုင်မလာဘဲ online ကနေပဲတက်ရောက်ခဲ့ပါတယ်။ထိပ်သီးအစည်းအဝေးပထမနေ့မှာ G20 ခေါင်းဆောင်တွေကနိုင်ငံတကာကော်ပိုရေးရှင်းကြီးတွေအတွက်အ ਨੇ စုံအခွန်15ရာခိုင်နှုန်းသတ်မှတ်ဖို့ OECD စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအဖွဲ့ဥဆောင်ပြီးနိုင်ငံပေါင်း136နိုင်ငံဗန်ဒါရေးဝန်ကြီးတွေရဲ့ဒီလာဇန်ပိုင်းညှိနှိုင်းထချက်ကိုသဘောတူခဲ့ကြပါတယ်။ဒီသဘောတူညီချက်အရကမ္ဘာတစ်လောစီးပွားလုပ်ငန်းတွေနဲ့ကုမ္ပဏီကြီးတွေအနေနဲ့သူတို့ဌာနချုပ်တရားမှသာမကလုပ်ငန်းလည်ပတ်ရာနိုင်ငံတွေမှာပါအခွန်ဆောင်ရမှာပါတနင်္လာနေ့မှာတော့ G20 ခေါင်းဆောင်တွေဟာဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုဦးစားပေးပြီးဆွေးနွေးဖို့ရှိပါတယ်
။အီတလီနိုင်ငံရောမမြို့တော်ကလမ်းမတွေပေါ်မှာစနေနေ့ကထောင်နဲ့ချီတဲ့လူငယ်တွေဆန္ဒပြသူတွေခြစ်တက်ပြီးအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့ယာတီဥရုပြောင်းလဲမှုကိုတိုက်ဖျက်ရေးပိုပြီးအရေးယူလှုံ့ဆော်ကြဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။
Questo corteo per le vie di Roma per segnalare che è un'alternativa a un modello di sviluppo basato sul fatto che
ခန်းထဲမှာကပ္ပကန်ချီမာကိုဆွင်တွေဆုံးဖြတ်ကြတဲ့ပုံစံမျိုးမဟုတ်ဘဲတခြားနီးလန်းတွေရှိတယ်ဆိုတာကိုပြသဖို့ရောမမြို့ကလမ်းမတွေပေါ်မှာစူဝေးချီတက်ဖို့ဆုံးဖြတ်ခဲ့ကြတာပါလို့ဆန္ဒပြသူတူပြောဆိုခဲ့တာပါစနေနေ့ကဆန္ဒပြကြတဲ့အချိန်မှာတရုတ်ဖို့ဆန္ဒပြခဲ့ကြတဲ့အဖွဲ့တွေလည်းရှိပါတယ်မြို့တုံးပြောက်ွယ်မှုတော်လန်ရေးအဖွဲ့ကအဖွဲ့ဝင်တွေကအနီယာဝတ်စုံတွေဝယ်ပြီးအတန်တိတ်အော်ဟစ်မှုဆိုပြီးတရုတ်ဖို့ခဲ့ကြတယ်လို့တခြားအဖွဲ့ဝင်တွေကတော့ကပ္ပခေါင်းဆောင်တွေလိုဝတ်စားပြီးအတန်မရှိတဲ့သဘာဝအဖြစ်ပါဇက်ပိတ်ထားတဲ့အဖြူရောင်ဝတ်အမျိုးသမီးကိုလစ်လျူရှုထားကြဖို့ကိုလည်းတရုတ်ဖော်ခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုရဲ့ချင်းချောက်မှုငတ်မော့ခေါင်းပါမှုဆင်းရဲတဲ့နိုင်ငံတွေအတွက်ကို COVID-19 ကာကွယ်ဆေးဖြန့်ဝေမှုစတဲ့ကိစ္စတွေကိုအလေးထားခဲ့တဲ့ရောင်စုံဆန္ဒပြချီတက်သူတွေထဲမှာတော့ရာသီဥတုအရေလှုပ်ရှားမှုအဖွဲ့မျိုးစုံပါဝင်ခဲ့ကြပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20ကခေါင်းဆောင်တွေရဲ့နှစ်ရက်ကြာအစည်းအဝေးတွေကိုလည်းစနေနေ့မှာစတင်နေတာဖြစ်ပါတယ်ရှင်
။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆက်လုပ်ပြီး IAEA အပြည်ပြည်ဆိုင်ရာအမှုမြွှန်းရေးအေဂျင်စီရဲ့လုပ်ငန်းကိုအနှောက်အယှက်ဖြစ်စေမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်လို့သိကြတဲ့ JCPOA 2015သဘောတူညီချက်မှာအီရန်ပြန်ပြီးပါဖို့ခန့်နိုင်တယ်လို့ American Germany ပြင်သစ်နဲ့ Britain ခေါင်းဆောင်တွေကအီရန်ကိုသတိပေးလိုက်ပါတယ်။သမ္မတဟောင်း Donald Trump လက်ထက် 2018 မှာ American ကဒီသဘောတူညီချက်ကနှုတ်ထွက်ခဲ့တာဖြစ်ပြီးသမ္မတ Joe Biden ကတော့အီရန်ဘက်က2015သဘောတူညီချက်ပါသတ်မှတ်စည်းကမ်းအတိုင်းလုပ်နေတဲ့မြတ်ဒီသဘောတူညီချက်မှာ American ဝင်ရောက်မယ်လို့ပြောကြားခဲ့တာပါ။အခုလိုသမ္မတဂျိုးဘိုင်ဒန်ရဲ့ပြောကြားချက်ကိုဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်တို့ကထောက်ခံကြောင်းအီတလီနိုင်ငံရောမက G20 ထိပ်သီးအစည်းအဝေးရဲ့တည်တံ့အစည်းအဝေးမှာပြောကြားခဲ့ကြပါတယ်။အီရန်အနေနဲ့ဒီသဘောတူစာချုပ်မှာပြန်ပါခဲ့ရင်အီရန်စီးပွားရေးကိုထိခိုက်စေတဲ့လက်ရှိအရေးယူဒဏ်ခတ်မှုတွေရုပ်သိမ်းပြဖို့ဖြစ်လာနိုင်ကြောင်းအမေရိကန်နဲ့ဥရောပခေါင်းဆောင်တွေကပြောသလိုအီရန်သမ္မတရေစီအနေနဲ့ဒီအခွင့်အလမ်းကိုလက်လွတ်မခံသင့်ဘူးလို့E3+1 လို့ခေါ်တဲ့ဂျာမနီပြင်သစ်ဗြိတိန်နဲ့အမေရိကန်ခေါင်းဆောင်၄ဦးရဲ့အစည်းအဝေးပြီးအမေရိကန်သမ္မတအင်ဂျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက် 2018 ခုနှစ်မှာချမှတ်ခဲ့တဲ့တမ်မနီနဲ့အလူမီနီယံတင်းသွင်းမှုတွေအပေါ်အခွန်ကောက်ယူမှုကိစ္စအတွက်အငင်းပွားနေတာဒီအဆုံးသတ်ရေးအမေရိကန်နဲ့ဥရောပသမ္မတကြားသဘောတူညီခဲ့ကြပါတယ်။ဒါဆိုရင်အမေရိကန်နဲ့ဥရောပဆက်ဆံရေးမှာမပြေမလည်ဖြစ်နေမှုတစ်ခုကိုဖယ်ရှားလိုက်နိုင်တယ်လို့ဥရောပသမ္မတ EU ဘက်ကလက်တုံပြန်အခွန်ကောက်လာတာတွေကိုလည်းရှောင်ရှားနိုင်ပြီဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အခုသဘောတူညီချက်အရတမ်မနီအပေါ်မှာ25ရာခိုင်နှုန်းနဲ့အလူမီနီယံအပေါ်မှာ30ရာခိုင်နှုန်းအခွန်ကောက်မဲ့အမေရိကန်ရဲ့အခွန်ပြဋ္ဌာန်းချက်အမှတ် 1-3 ကိုဆက်လက်ထားရှိမှာဖြစ်ပြီး EU ကထုတ်လုပ်တဲ့သက်တူတွေကိုတော့ကန့်သတ်ပမာဏတစ်ခုအထိအခွန်ကွင်းလွတ်ခွင့်ရမှာဖြစ်ကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂျီနာရီမွန်ဒိုကသတင်းထောက်တွေကိုပြောပါတယ်။ဒီသဘောတူညီချက်ကြောင့်မဟာမိတ်နိုင်ငံတွေကြားအကြီးအကျယ်သဘောထားကွဲလွတ်နေတဲ့ကိစ္စကြီးတစ်ခုကိုအဆုံးသတ်လိုက်နိုင်တာဖြစ်ပြီးဆက်မှုလုပ်ငန်းတွေရဲ့ကာဗွန်ထုတ်လွှတ်မှုလျှော့ချရေးနောက်အဓိကတရုတ်မှာခြေခံတဲ့တမ်မနီနဲ့အလူမီနီယံပိုးရှံမှုပြဿနာဖြစ်ရှင်းရေးကမ္ဘာတဝန်းကုန်သွယ်ရေးသဘောတူညီချက်တရက်ကိုညှိနှိုင်းရေးပို့ပြီးတော့အလေးထားဆောင်ရွက်နိုင်မှာလည်းဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့တွေမရစေဖို့ရည်ရွယ်ပြီးအမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါတယ်။သွေးစွန်းတဲ့ငွေကြေး Blood Money Campaign ဖြစ်တဲ့လှုပ်ရှားခဲ့ကြတာလို့ Washington DC သမ္မတအင်ဗျူရှိစူဝေးဆန္ဒပြသူတွေကမြန်မာအရေးလှုပ်ရှားသူကိုရင်အေးကပြောပါတယ်
။မတရားအာဏာသိမ်းစစ်ကောင်စီကိုငွေကြေးထောက်ပံ့နေတဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးဒီကျိုးပိုက်တဲ့ Administration ကနေပြီးတော့ရေးယူဆောင်ရွက်ဖို့တော့ဒီဆန့်ကျင်တဲ့လုပ်တဲ့ကောင်အထူးသဖြင့်တော့စစ်ကောင်စီကိုငွေကြေးစီးပင်းနေတဲ့ဒီ MOG ကိုဆန့်ကျင်တယ်မှာထည့်ဖို့အမှန်အရေးကြီးပါတယ်။ဒါကြောင့်ဆိုတော့တနည်းတစ်နည်းကိုကျွန်တော်တို့ပီလီယံနဲ့ခြေပြီးတော့ဒီငွေတွေကိုစစ်ကောင်စီကလူတက်တဲ့နဲ့ဝယ်နေအောင်တုံးနေတယ်။ဒီလူကိုနှိမ့်ဆက်တဲ့နေအောင်တုံးနေတယ်။အဲဒါကြောင့်ဒီ MOG ကိုဆန့်ကျင်လို့ဖို့လည်းထည့်ဖို့ကျွန်တော်တောင်းဆုမှာဖြစ်တယ်
။မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းခဲ့တဲ့စစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုတော့ American, Canada, Britain, Australia, Japan, South Korea, Taiwan, Israel နဲ့ဥရောပ17နိုင်ငံတွေမှာရောက်နေတဲ့မြန်မာအရေးလှုပ်ရှားသူတွေပူးပေါင်းပါဝင်ခဲ့ကြတာပါ။ကနေဒါရောက်မြန်မာအရေးလှုပ်ရှားသူတွေက Vancouver မြို့မှာစုဝေးပြီးမြန်မာရေနံကုမ္ပဏီ MOT ကိုပေးရမယ်ငွေတွေကိုဆိုင်းငံ့ထားဖို့ Chevron နဲ့ Total ရေနံကုမ္ပဏီတွေကိုတောင်းဆိုခဲ့ကြတယ်လို့ဥရောပ Netherlands နိုင်ငံ Amsterdam မြို့မှာလည်းဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဩစတြေးလျနိုင်ငံပတ်မြို့မှာတော့ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ ဒေါ်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်းနဲ့အပါအဝင်အဖမ်းဆီးခံရသူတွေအားလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ကုလဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်
စူရနိုင်ငံမှာဆီယနာတိမ်မှုစန့်ကျင်တဲ့စနေနေ့ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်လူ3ဦးသေဆုံးခဲ့ပါတယ်။ခါတွန်းမြို့တော်အနီးကအုံဒရာမန်မြို့ကဆန္ဒပြလို့အထက်ကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်တာက2ဦးသေဆုံးရတယ်လို့ဆူဒန်ဆရာဝန်များကော်မတီကကနေ့ဦးသတင်းထုတ်ပြန်ခဲ့ပြီးနောက်ပိုင်းမှာနောက်ထပ်2ဦးထပ်မံသေဆုံးကြောင်းအတည်ပြုတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မှာဝင်းကြီးချုပ်ကိုဖြုတ်ချပြီးစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဆန္ဒပြပွဲတွေအတွင်းတည်ဆုံသူဟာ12ဦးထိရှိသွားပြီဖြစ်ပါတယ်။စနေနေ့ကဆန္ဒပြပွဲတွေမှာတော့မြို့တော်ခတ်တွန်းမှာလူပေါင်းသိန်းချီပါဝင်ခဲ့ကြသလိုနိုင်ငံတော်ဝန်ကတခြားမြို့ကြီးတွေမှာလည်းဆန္ဒပြပါတယ်။2019မှာဖွဲ့စည်းခဲ့တဲ့တမိုင်းဝင်အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းကြောင်းကြေညာပြီးနိုင်ငံတော်အရေးပေါ်အခြေအနေဖြစ်ဗိုလ်ချုပ်ကြီးအဗ်ဒဲဖာတာဘဟန်ကကြေညာခဲ့ပြီးတနင်္လာနေ့ကဆက်လို့နိုင်ငံတော်ဝန်ဆန္ဒပြနေကြတာဖြစ်ပါတယ်ရှင်။
အေသီယိုးပီးယားနိုင်ငံအမ်ဟာရဒီတပ်ကမဟာဗျူဟာချတဲ့ဒက်စီမြို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့အစိုးရကတော်လှန်နေတဲ့ဒီဂရီတပ်ဖွဲ့တွေကစနေနေ့မှာပြောပါတယ်။တိုက်ပွဲတွေကြောင့်တင်းရှောင်းနေရတဲ့အမ်ဟာရတိုင်းဒါတောင်းနေချီခိုလုံးနေတဲ့မြို့ကနေအစိုးရတပ်တွေကိုတိုက်ထုတ်ခဲ့ပြီးကွန်ဘလိုချာဂတာချူရီဒါမြို့တွေကိုဆက်ချီတက်နေတယ်လို့ဒီဂရီပြည်သူ့လွတ်မြောက်ရေးတပ်ဦးအဖွဲ့ကပြောခွင့်ရကရိုက်တာစတင်ကိုပြောပါတယ်။အစိုးရတပ်ဖွဲ့ဝင်အများပြားကိုဖမ်းဆီးထားကြောင်းလည်းပြောပါတယ်။ဒီခြေရင်နဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေဘက်ကလက်တလောတုံ့ပြန်တာမရှိသေးပါဘူး။
အိန္ဒိယနိုင်ငံကိုအလဲပတ်ကြွရောက်ဖို့ဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ဖိတ်ကြားချက်ကိုပုပ်ယဟန်မင်းကြီးဖရန်စစ်စ်ကလက်ခံလိုက်ပါတယ်။ဟိန္ဒူဘာသာဝင်အများစုရှိရာအိန္ဒိယနိုင်ငံကိုကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးကြွရောက်ရေး2019ခုနှစ်မှာစီစဉ်ခဲ့ပေမဲ့လက်တွေအထမမြောက်ခဲ့ပါဘူး။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20 G20 အစည်းအဝေးအတွေ့အီတလီနိုင်ငံရောမမြို့မှာရောက်နေတဲ့အိန္ဒိယဝန်ကြီးချုပ်ကပုပ်ယဟန်မင်းကြီးနဲ့တွေ့ဆုံပြီးရင်းရင်းနှီးနှီးဆွေးနွေးခွင့်ရခဲ့တယ်လို့အိန္ဒိယကိုကြွချီဖို့ဖိတ်ကြားခဲ့ကြောင်း Twitter လူမှုကွန်ရက်မှာစနေနေ့ကဖော်ပြပါတယ်ဖိတ်ကြားချက်ကိုပုပ်ယဟန်မင်းကြီးလိုလိုလားလားလက်ခံခဲ့တာလို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်တင်းငွေတွေနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းချက်တပုတ်ကိုအရင်ဦးဆုံးတင်ဆက်ခြင်းပါတယ်နေနဲ့အဆောက်အုံတရားကျော်မီးလောင်ပျက်စီးခဲ့ရတဲ့ချင်းပြည်နယ်ထန်တလန်မြို့အပါဝင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေလက်နက်ကင်ပိဋိပက္ခတွေကြောင့်အရသာပြည်သူတွေထိခိုက်နစ်နာနေရတဲ့ကိစ္စတွေကိုကုလသမဂ္ဂလူညုံရေးကောင်စီမှဆွေးနွေးဖို့တက်ကြွလှုပ်ရှားသူတွေတောင်းဆိုလိုက်ကြပါတယ်။စီရေးတင်းမာနေတဲ့ထန်တလန်မြို့မှာမီးလောင်ပျက်စီးမှုတွေအကြီးအကျယ်ကြုံခဲ့ရပြီးနောက်မြမအရေးကိုအရေးပေါ်ဆွေးနွေးပေးဖို့တိုက်တွန်းမှုတွေထပ်မံထပ်ပေါ်လာတာဖြစ်ပါတယ်။အပြည့်စုံကိုအခုပဲနားဆင်ရမှာဖြစ်ပါတယ်။မကြသေးခင်ကဆက်လို့စစ်ကောင်စီကအင်အားတိုးမြင့်ချလာတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတောက်ကြနေကအင်ဂျီအဆောက်အဦတရာကျော်မီးလောင်ပျက်စီးခဲ့ရပြီးဒါဟာစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်ဖြစ်ကြောင်းချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့လက်ထောက်ဒါရိုက်တာ Slicer အုပ်လျံက VOE ကိုရှင်းပြပါတယ်
။သူတို့စစ်ကောင်စီလက်ချက်ပါပဲ။ဘာလို့ဆိုတော့အဲ့ဒီဖက်ဒရယ်မြို့ပေါ်မှာအဲ့ဒီချိန်တုန်းကစစ်ကောင်စီအဖွဲ့နဲ့ CDF ပဲရှိရ။အဲ့ဒီ CDF တမားရီရထန်တလန်တားရီသူတို့မှာ UA ဒီထန်တလန်မှာရှိနေတဲ့။ခရီးအကြောင်းလေးအဲ့ဒီမှာပါနေဆိုတော့သူတို့ကိုင်ကိုရအောင်သူတို့ကိုယ်တိုင်မရှိရဆိုတော့ဟိုမဖြစ်နိုင်ဘူးပေါ့စစ်ကောင်စီကဒီလက်နက်ကြီးနဲ့တခါလို့ဒီလက်နက်ကြီးကြောင့်မှအဲ့ဒီ CDF အဖွဲ့ကြီးအပြုတ်ပြတ်ချက်ဆိုလို့ရှိရင်မိကြီးနဲ့တခါတဲ့အာဆိုတော့သူတို့က CDF ကိုပုံချရုံတက်တက်တော့က
လုံညုံရေးတပ်ဖွဲ့တွေလက်ချက်အဖြစ်မြို့ကန်တွေနဲ့လူအခွင့်ရေးအဖွဲ့တွေကပြောဆိုထားပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ထန်တလန်မြို့မီးလောင်ပျက်စီးမှုဟာ CRPH NUG နဲ့ CDF ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လို့တုံ့ပြန်ထားပါတယ် CHRO ပြောခွင့်ရ Slicer အုပ်လျံကတော့ဒီလိုရဟာစစ်တပ်ရဲ့ထိုးစစ်ဆင်မှုကြောင့်ဖြစ်လာရတာလို့ဆိုပါတယ်ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းမိချိန်ကစလို့ G20 ချင်းပြည်နယ်ဟာအစောဆုံးလက်နက်ကင်တော်လှန်ခဲ့တဲ့ဒေသဖြစ်သလိုနောက်ပိုင်းမှာလည်းတူမီလိုရရလက်နက်တွေနဲ့တောက်လျှောက်ခုခံတွန်းလှန်နေတဲ့ဒေသလည်းဖြစ်ပါတယ်။လက်တလောချင်းပြည်နယ်အတွင်းမှာမြန်မာစစ်တပ်ကစစ်ရင်အားတိုးချထားသလိုဖြတ်လေးပြအစီအစဉ်နဲ့ထိုးစစ်ဆင်လာနေတာကြောင့်နောက်ဆက်တွဲပေါ်ပေါက်လာတဲ့လူအခွင့်ရေးချိုးဖောက်မှုတွေဆိုးရွားနေတဲ့အတွက်ဒါကိုတက်တာအဆုံးသတ်စေဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းထားကြောင်းချင်းလူအခွင့်ရေးအဖွဲ့ပြောခွင့်ရသူစလိုက်ဇာအုတ်လျံကပြောပါတယ
်။အခုလုံနေရဲ့စစ်စင်ရေးဟာဆိုလို့ရှိရင်အနော်ရတာစစ်စင်ရေးပေါ့နော်။အာစစ်တပ်အင်အားတွေအများကြီးသူတို့ချင်းပြည်နယ်ကိုလွတ်နေတယ်။ချင်းပြည်နယ်ထန်တလန်မြို့ဆိုလို့ရှိရင်သူတို့ဘုံကျဲပြီးတော့ဟိုမီးရှို့ဖျက်ဆီးတယ်။ပြီးတော့စစ်တပ်အင်အားကချင်းပြည်နယ်ကိုစစ်ကြောင်းနှစ်ကြောင်းဖြန့်ပြီးတော့သူတို့စစ်တပ်တွေလွတ်နေတယ်။သူတို့မင်းတပ်ကနေစစ်ကားကူးစေကျော်နဲ့တန်ချက်ကသူတို့ဖြစ်နေတာကျွန်တော်တွေ့ရတယ်ဆိုတော့စစ်တပ်ရောက်လာတဲ့အနေနဲ့တပြိုင်နက်ဖလားမြုပ်နေမှာရွာလေးရွာကိုမင်းရှုပ်ပြီးတော့ဖြစ်စီတာတွေ့ရတယ်မြို့လုံးထွက်ပြေးတာတော့ထန်လာမြုပ်တစ်မြုပ်သေးပါပဲစစ်တပ်ကဒီချက်လက်ဖြစ်ကိုအသုံးပြုပြီးတော့သူတို့စစ်စင်ရေးထပ်တင်လာတာကျွန်တော်တွေ့ရတယ်ဆိုတော့လူကြီးကဆာဆနေရဲ့ခပြတ်တော့မှုပြဿနာကြီးရကျုံတူနေရတယ်တကယ်လူမဆန်တဲ့လောက်ရပါပဲလို့ဆိုတော့ဒါရာဇမှုနိုင်ငံတကာရာဇဝတ်မှုကြီးကြီးမားမားအကျုံးနေတာပဲဖြစ်ပါတယ်လို့ပြောချင်ပ
ါထန်တလန်မျိုးပါဝင်မြန်မာနိုင်ငံတဝန်းအကြမ်းဖက်မှုတွေနဲ့လက်နက်ကန်ပဋိပက္ခတွေကြီးထွားလာနေတာကြောင့်နိုင်ငံတကာအတိုင်းအဝန်းကအမြန်ဆုံးအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ကြနေကကျင်းပတဲ့56ကြိမ်မြောက်ထွေထွေညီလာခံအစည်းအဝေးမှာတိုက်တွန်းခဲ့ပါတယ
် In the township called Tandalan in Chin State, more than 100 houses including two churches were burned down by the military troops.
ချင်းပြည်နယ်တန်တလန်မှာစစ်တပ်ရဲ့လက်ချက်ကြောင့်အင်ဂျီအစောဦးတရားကျော်နဲ့ခရီးရန်ဖျားကြောင်းနှစ်ခုမီးလောင်ကျွမ်းခဲ့ရပြီးဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုအလေးနက်အာရုံစိုက်ဖို့လိုအပ်နေပါတယ်လို့တာမတ်ကြီးဦးကျော်မိုးထွန်းပြောကြားခဲ့တာပါကုလသမဂ္ဂအထူးသဖြင့်တော့လုံခြုံရေးကောင်စီအနေနဲ့ပြက်ပြက်သားသားဆောင်ရွက်ရမယ့်အချိန်တော့လွန်နေပါပြီလို့လဲပြောဆိုသွားပါတယ်။တာဝန်ကနေအနားယူသွားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာမြန်မာစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေအင်အားတိုးမြှင့်ထားပြီးစစ်စင်ရေးအတွက်ပြင်ဆင်နေတဲ့အတွက်စိုးရိမ်မိကြောင်းလဲပြောဆိုခဲ့တာပါ။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်ပုံတွေဟာ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာကြုံခဲ့ရတဲ့အခြေအနေမျိုးတွေကိုထင်ရှားနေကြောင်းလဲတတိပေးခဲ့သလိုဆရာနာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့ပြဿနာတွေဒီထက်ပိုဆိုးမလာခင်နိုင်ငံတကာကဖြေရှင်းကြဖို့ကိုလဲတာဝန်သက်တမ်းမကုန်ခင်တရက်အလိုတောက်ကြနေကပဲထပ်မံတတိပေးတိုက်တွန်းခဲ့ပါတယ်ခင်ဗျာ
VO ရဲ့တင်းငွေတွေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်အရင်ဦးဆုံးတော့ဒုအတန်ပြပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်ရေးချိုးဖောက်ခံရမှုအကြောင်းစူးစီးတင်ဆက်ထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူအခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို foundation hiron တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကမြို့နယ်တချို့ကိုအင်တာနက်ဖြတ်ပြီးကမ္ဘာကြီးနဲ့ဆက်သွယ်ဖြတ်တောက်လိုက်ပါတယ်ဒီလိုဖြတ်တောက်တာဟာပြည်ပခါနဲ့ခုခံစစ်တေပြင်းထန်နေတဲ့ဒေသတွေကိုအဓိကဦးတည်ပြီးတော့ဒရင်စီစဉ်မှုနောင်နေအောင်မဟာဗျူဟာကြကြနဲ့ဖြတ်တောက်နေတာဖြစ်တယ်လို့ယုံကြည်နေကြပါတယ်ဒီဆောင်မကို Foundation Hero တဲ့ကတင်ဆက်ထားတာဖြစ်ပါတယ
်ကမ္ဘာ့အချိန်ကြာရှည်ဆုံးအင်တာနက်ဖြတ်တောက်မှုဖြစ်ခဲ့မှုတွေမြန်မာနိုင်ငံမှာအခုတခါလဲကာလရှိကြာအင်တာနက်ဖြတ်တောက်မှုတွေထပ်ဖြစ်နေပြန်ပါပြီNLD အစိုးရလက်ချက်ကစစ်တပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲတွေပြင်းထန်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်ရှိခုနဲ့ချင်းပြည်နယ်ပလောဝါမြို့နယ်တို့ကို2019ခုနှစ်ဇွန်လကစလို့နှစ်နှစ်နီးပါးအင်တာနက်ဖြတ်တောက်ခဲ့ပူပါတယ်။ဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းချိန်နဲ့အာဏာသိမ်းပြီးနောက်ပိုင်းမှာလည်းပြည်သူတွေကိုအကြောင်းကြားရမရှိဘဲတနိုင်ငံလုံးကိုအင်တာနက်ဖြတ်တောက်ခဲ့ပါတယ်။ အဲ့ဒီနောက်မှာတော့ဒေတာအများစုမှာကန့်သတ်ချက်တွေအများအပြားနဲ့အင်တာနက်ပြန်ဖွင့်ပေးတဲ့စုယုံလေးဖွင့်ပေးထားပါတယ်။အခုတစ်ချိန်မှာတော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့ဒေတာတွေကိုအင်တာနက်နဲ့ဖုန်းလိုင်းတွေဖြတ်တောက်တာ28မြို့နယ်အထိရှိနေပါပြီ။ဖားကန်ဒေတာကန်တဦးကတော့သူတို့စီမှာဖုန်းကြားဖြတ်နားထောင်တာတွေရှိရဲလို့ယူဆတဲ့အတွက်စာနဲ့သာအခြေအနေကိုပြောပြထားပါတယ်။သူကမူရည်စီဝါရောင်းဝယ်သူတွေကလည်းလမ်းပေါ်မှာပေါ်ပေါ်ထင်ထင်ရောင်းဝယ်နေကြရဲ။တချို့လမ်းဆိုမာဖီးယားလမ်းလိုပဲအပြင်းလူအောင်ဖြတ်မရဘူးအာနာသိန်းစကဲကမူရဲစေဝါဖြန့်ဖြူနေသူတွေရဲ့နိဗ္ဗာန်ခေတ်စတာပဲလို့သူကပြောပါသေးရဲ့နောက်ထပ်လည်းအရင်က WY နေကိုတစ်လုံး4000နဲ့5000ကြားရောင်းပြီးအခုတော့3လုံးကို1000ပဲပေးရတယ်လို့ပြောပါတယ်တွေးကြောတဲ့ထိုးတဲ့ဘိမ်းမြူကဘူးသေးအရင်စဉ်2000နဲ့4000ကြားကိုအခု4000နဲ့ရတယ်ဘိမ်းမဲစေက1000ဘိုးကိုတစ်လက်မှတော့ပိတ်စေက2000ဘိုးကို10လက်မှနဲ့ခပ်ပုံကအလဲကားတော့ရတယ်။တရားဥပဒေမစိုးဝန်းနိုင်တဲ့အချိန်မှာအင်တာနက်ဖြစ်တာတော့မြေပြင်အခြေအနေလူမသိနိုင်တော့ဘူးဆိုပြီးပိုရဲလာတာပေါ့လို့သူကပြောပါတယ်။ဒိုးတန်ကမကွေး၊စကိုင်းနဲ့ချင်းပြည်နယ်ကသူတွေနဲ့စကားပြောကြည့်ရမှာလေ
။ online နေနဲ့ဓာတ်ပြင်နေတဲ့ဟိုက90လောက်ပေါ်မှာတကောလောက်မိတယ်။မင
်းရခရီးရတယ်ပေါ့နော်။အဲ့ဒါ phone line နေရောပြတ်တောက်ခံရတယ်။တီလီလည်းပြတ်တယ်ပေါ့ဟုတ်။အမီးကကြတော့ခုနလေးမှပဲလာတယ်။
2G လည်းမရဘူး 3G လည်းမရဘူး 4G လည်းမရဘူး 2G တော့ခဏတစ်ချို့တော့ပွင့်လေတော်တော့ဒီဓာတ်ပုံတွေဓာတ်တွေဘာမှကြည့်နေရစာသားလေးတွေနည်းနည်းပါးပါးပဲဓာတ်လည်းလဲနေတာ
အင်တာနက်လွတ်လပ်မှုအခြေအနေနဲ့ပတ်သက်ပြီး Freedom House နဲ့ Free Expression မြန်မာအဖွဲ့နှစ်ဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်မှုအခြေအနေကအမှတ်တရပေးတဲ့အထက်မှာအရင်နှစ်က34မှတ်ရခဲ့ပေမဲ့အခုနှစ်မှာ18မှတ်သာရပြီးထိုးဆင်းသွားတာပါမြန်မာနိုင်ငံရဲ့လူဦးရေ54သန်းကျော်မှာ43ရာခိုင်နှုန်းကျော်ဟာအင်တာနက်အသုံးပြုနေကြပြီးအများစုကမိုဘိုင်းအင်တာနက်ကိုအသုံးပြုကြတာဖြစ်ပါတယ်။ FTTH နဲ့ Wi-Fi အင်တာနက်တွေချိတ်ဆက်လို့မရသေးတဲ့မကွေးတိုင်း၊ဂန်းခေါ်နဲ့အတွင်းကကိုမမောင်တို့ရွာကတော့ဖုန်းနဲ့မိုဘိုင်းအင်တာနက်ကိုအသုံးပြုကြတာပါ။အင်တာနက်ဖြတ်တောက်ချိန်မှာတော့သူတို့ရွာကနေ၄နာရီလောက်ကြာတဲ့ခရီးကိုသွားပြီးမှအင်တာနက်သုံးလို့ရပါတယ်။ကိုမမောင်ကတော့မိဖေးတဲ့စစ်ဘေးရှောင်ရွာသားတွေအတွက်မျိုးကဆွေမျိုးသားချင်းတွေအလှရှင်တွေစီကအွန်လိုင်းငွေကြေးနဲ့လွှဲလာတဲ့ငွေတွေကိုအစစ်ဆေးတွေကြားကပဲတွာလာထုတ်ပေးနေရပါတယ
်။အဲ့ဒါနဲ့ကပ်တဲ့ဘောဇာရတာကိကဖြစ်တဲ့စိုးစိုးကတော့ဒီဘက်မှာရောက်နေတဲ့တငယ်ချင်းတွေမျိုးတွေစက်မီကိုတော့တငယ်ချင်းတွေနဲ့အဲ့လိုပိတ်လေးတစ်ခုထောင်ပြီးတော့မှအကူအညီတော့ခွင့်ထားတယ်။အဲ့တော့အင်တာနက်တက်တော့တော့ကဟိုကလေးစစ်တွေကဒီနိုင်ရတဲ့ဖြစ်တီသွားပြီးမှအဲ့လိုမျိုးတွေအစ်စ်တွေလောက်ကရတယ်အော်မလေးကူပေါ်ရအော်လို့ပါတယ်၄၅၆ရင်းနေမှာတပတ်လောက်နေမှာစက္ကလောက်သွားနေအောင်လို့ကျွန်တော်တို့ကိစ္စနေဆိုတော့လေသွားလာတာလည်းလည်းမှာစီးစီးတွေကတအားများတယ်ဆိုတော့အဆင်မပြေဘူးပေါ့။သွားတဲ့အချိန်လေးတွေပဲအဲ့လိုမျိုးခက်ခဲဖြစ်တဲ့ဟာလေးတွေတင်ရတာပါ။ဝီဝီကင်ကင်းမဲ့ဆိုရင်လည်းအဆင်အပ်သိသိကြည့်တာပေါ့အဲ့တော်တော်လေးပေါ့ကဟောလို့ပါလေပြင်မဲ့ပါလေ
သူတို့ရွာကိုစစ်တပ်ကမီးသုံးချိန်ဝင်ရှိုးခဲ့ပြီးနောက်ဆုံးတစ်ချိန်တော့အင်တာနက်ပြတ်နေချိန်မို့သတင်းတွေတင်ဖို့ခက်ခဲခဲ့ပါသေးတယ်။တူမီတော်လန်ရဲ့သမားတွေရဲ့စကိုင်းတိုင်းကဏ္ဍနေရာမှာတော့စစ်ကောင်စီကအင်တာနက်ကိုစတင်မှဒုတိယဘက်ကဖျက်ခဲ့ပြီးတဲ့နောက်မှာတငဲ့ပရိမှုကျူးလွန်တာရှိခဲ့တယ်လို့ဒေသခံအရေးဆိုင်ရွက်ပေးနေသူကိုဦးကဆိုပါရယ်လုံခြုံရေးအခြေအနေကြောင့်ကျူးလွန်ခံရသူမိသားစုကိုဓာတ်ရိုက်ဆက်သွယ်ခွင့်မရခဲ့ပေမဲ့ဒိုးအတန်ကိုပြောပြခဲ့တဲ့ကိုဦးကတော့ဒီဖြစ်စဉ်ကိုမျက်မြင်သက်သေတွေကတဆင့်မေးမြန်းအတည်ပြုထားခဲ့သူပါသူက
တာတမီရဲ့အတွင်းမှာဒါအဆက်လုံးရဲ့ယုံကြည်မှုကိုကောင်းတဲ့တက္ကနီကမှာစိတ်တိစားကြည့်နေတာပေါ့ဒီချိန်မှာတရားမျှတမှုဆိုတာကတော့ဟိုတန်ခါးပုံမျိုးဖြစ်နေပါဗျာဒီတာမန်အခြေခံတနည်းအတွက်မှလိုက်ထိုင်နေအခုစိတ်တိစားကြည့်ကြည့်ခံခဲ့ရတဲ့ဒီငါမိသားစုနဲ့ဒါမှလိုက်လို့မရှိနဲ့အဓိကတိသွားရင်ဆက်စရာအရင်တဲ့ချိန်မှာမြန်ယူလာဝင်လာပြီးတို့စီဝင်လာပြီးတော့မှဟိုတို့တက်မလဲဖြတ်မလဲဆိုတာမသိတာနဲ့အနေထားရှိနေတယ်
ကဏီမှာအစူလာအသက်ခံရတာတွေလည်းရှိခဲ့ရကြောင်းဒေတာကန်နေဟာစစ်တပ်ကအင်တာနက်ကိုရွေကျက်ရှိရှိဖျက်တောက်ပြီးဆိုးဝါးရဲလုပ်ရက်တွေထွက်ကျူးလွန်မှာကိုစိုးရိမ်နေကြပါတယ်။သူတို့ရွာမှာတိကျခိုင်မာမှုမရှိတဲ့သတင်းအမှားတွေပြန့်နေတယ်လို့သူတို့ဒေတာတွင်အခြေအနေကိုပြန်ပါကလူတွေအမှန်တိုင်းမသိနိုင်တာမျိုးရှိနေတယ်လို့လည်းကိုဦးကပြောပါတယ်
။ကဏီနဲ့ရင်းနှီးနေတဲ့အစက်ဒေတာတွေမှာဘာဖြစ်ကောင်းစီကကြီးကဝင်လာပြီးတန်ကြက်ကကားကြီးတွေနဲ့ဘာဖြစ်တယ်ညာဖြစ်တယ်ပေါ့စတဲ့ဒီအဲ့လိုတွေဒေါက်တာမျိုးကြီးကိုကြားနေရတာပေါ့။ကြားနေတဲ့ကြောင့်ဒီပြည်သားတွေက
ပြီးကနေပတ်သက်တဲ့သတင်းမှာရိုက်ဝါးရိအင်တာနက်လိုင်းပေါ်မှာပြန်လည်လာတယ်ဘာတချို့တော့ပြီးကနေပြီးအက်တီဟိုပုံမှန်ရိုက်တွင်နေပို့စ်တွေပါလေဒါအင်တာနက်လိုင်းတွေမှာပြန်လည်လာတယ်ရှိနေပေါ့ချင်းပြင်းနေမှာလဲစစ်တပ်ကစစ်အင်အားတွေကိုတိုးချဲ့နေပြီးပြည်နယ်တွင်းကမြို့နယ်၉ခုစလုံးကိုအင်တာနက်နဲ့ဖုန်းလိုင်းဖြတ်တောက်တာတွေလုပ်နေပါတယ်ဟာခါကတော့တခြားမြို့နယ်တွေလိုအင်တာနက်ပြတ်သွားတ နေဘယ်လိုပြင်ဆင်ရမလဲပေါ့နော်ဟိုဒါမဲ့ phone line တွေပြတ်တော့တယ်ဒီထင်းတဲ့ line တွေမရတဲ့ခါကျတော့သူဖက်ကနေတင်လာတဲ့တတိယချက်လက်တွေလည်းကျမတို့မမြင်ရဘူးမတွေ့ရဘူး phone နဲ့လည်းဆက်သွယ်လို့မရတဲ့ခါကျတော့ကျမတို့တော့ဆက်သွယ်လို့ဆိုရင်ရဲ့အတိုင်းတာတွေတော့ရှိတာပေါ့ဟုတ်ကျမတို့ကကြတော့ဒီလိုတမိနေဖြစ်တယ်ဒီဒီတစ်နေ့လည်းနေရာခါကြတော့တပြေတည်းဆောင်ရမယ့်နေရာဒီလည်းမရှိတဲ့ခါကြတော့ဘယ်လိုနေရမလဲပေါ့နော်ဟိုအဲ့လိုမျိုးတွေဆိုရင်ကြောက်ကြတာတွေလည်းရှိတယ်ပြီးရင်တစ်ခုရှိသေးတာကအလားနေလဲဟိုပိတ်တဲ့ခါကြတော့စတဲ့ရဲ့ခါအတွက်ပေါ့နော်အဲ့ဒါရဲ့အတွက်လည်းဆိုရင်လည်းတော့ရှိတယ်ပေါ့ဟုတ
်ဆက်သွယ်ရေးဥပဒေပုံမှန်89အရာပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုအရေးပေါ်အခြေအနေမှာဆက်သွယ်ရေးအော်ပရေတာတွေနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေရဲ့ဝန်ဆောင်မှုတွေကိုဖျက်ဆီးခွင့်ပေးထားတာပါလက်ရှိအင်တာနက်ဖျက်ဆီးမှုတွေနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအော်ပရေတာတွေကလည်းသုံးစွဲသူတွေကိုအကြောင်းကြားတာမရှိဘူးလို့သိရပါတယ်အင်တာနက်အဖျက်ခံရတဲ့ဒေသကပြည်သူတွေကလည်းဘာကြောင့်အဖျက်ခံရရဲဆိုတာကိုတိကျစွာမသိရှိပေမဲ့စည်ရည်ရရွယ်ချက်ရှိဖြစ်တာလို့ထင်နေကြပါတယ်အင်တာနက်ဖျက်ဆီးထားတဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီထိန်းချုပ်ထားတဲ့ပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့အဖြေမရခဲ့ပါဘူးလူတွေရဲ့တည်င်းချက်လက်ရယူပိုင်ခွင့်ကိုကန့်တက်လိုက်တာကတော်လန်ရေးကိုပိုတော့ရဲစေးတင်ပေးလိုက်သလိုဖြစ်သွားတယ်လို့ကိုဦးကတော့ယုံကြည်နေပါတယ်
။ internet line ကြီးတဲ့ဆီကနေဒီမှာ internet line ကြီးရဲ့ demo data ကိုပြန်ပြီးဆက်တယ်ပြပြချက်ချက်ပြီးရဆက်လို့ရှိရင်။ဟာကနီမှာတော့ဒီလူလူကြီးဖြစ်နေတယ်ပုံကြီးချက်တဲ့ပြမှာအဖွာဆွာကရင်ညားနေတယ်ပေါ့။ညားနေတဲ့အကြောင်းမလို့ဒီအဓိကကတော့ဒီခက်ခက်ခဲခဲကတရင်းရင်းနဲ့နှမနှကန် demo data ကိုအတွက်ပေါ့။ဒီတမမောလူအရင်အချက်တွေဒါရဲ့အတွက်ကိုအမှန်တကယ်နဲ့တရင်ဒီကိုဟိုလုတ်ပြီးနိုင်ကြရင်ပိုကောင်းမယ်ပေါ့ဗျာဒီကတော့ကျွန်တော်ကလူတွေအနေနဲ့ကတော့ဟောလုံးဝအတော်လိုင်းအတွက်အနေနဲ့ချက်ချင်းချင်းမဖြစ်ချင်းနေဖြစ်နေတာပေါ့တော်လန်ချင်းနေအောင်တော်လန်သွားမယ်ဒီလိုအနေနဲ့ချက်လိုက်တဲ့ကြောင့်ပူပြီးတော့မှတောင်းမှဒီတော်လန်ဘုရားအတွက်အားကောင်းလာတဲ့အများကြီးပဲကလာလူတီအတွေ့ရတယ်ပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်ပတ်စင်တန်လှည့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့နဲ့6နိုင်ကနေ9နိုင်တွဲမှလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလူရှင်တွေကဗန်မူကူညီထားပြီး Foundation Hero တဲကတင်ဆက်ထားတာဖြစ်ပါတယ်ဒိုးအတန်စီစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံတစ်လွှားမှာကြုံတွေ့ခံစားနေရတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုစူးစီးထားတဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာမကြာခင်မိနစ်ပိုင်းအတွင်းမှာတော့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာစနေညစကပိုင်းစတာတွေကိုနားဆင်ရဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမယ်လူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာရှိတဲ့မနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့စနေညသကဝိုင်းမတိုင်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်ကတိဟာတကဘာလုံးရဲ့အခြေခံလူကျင့်ဝင်လည်းဖြစ်ပါတယ်အပြန်အလှန်ယုံကြည်မှုရဲ့တော့ကျက်လည်းဖြစ်ပါတယ်သဘောတူခဲ့ပြီးသားအာဆီယံဆုံးဖြတ်ချက်5ရပ်ကိုအကောင့်ထဲမပေါ်နိုင်တဲ့အတွက်နိုင်ငံတကာအလဲမှာမြန်မာစစ်ကောင်းဆောင်တွေကြောင့်အာဆီယံအပေါ်ယုံကြည်ကိုးစားမှုထိခိုက်နေရတယ်လို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်ကိုခြားကပြောပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒူရိုကလည်းစစ်ကောင်းဆောင်တွေရဲ့သဘောထားဟာမကြိုးစို့တိုက်တဲ့သဘောထားလို့ဝေဖန်သွားပါတယ်။ဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာအာဆီယံနဲ့မြန်မာအကြောင်းကိုဒီမြန်မာနိုင်ငံရဲ့တကောင်းနိုင်ငံရေးလေ့လာရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးရဲမျိုးဟိန်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ဆက်ထားပါတယ်ဗျာ။
မြန်မာတပ်မတော်ကောင်းဆောင်တွေနဲ့ခေတ်ပြိုင်ကဘာအကြားပေါ့လေအတွေ့အမြင်အယူအဆသဘောထားတွေဘလောက်ပါဟကြီးမားနေလဲဆိုတာကိုကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ရဲ့သုံးလုံးတိုက်သုံးရလို့ရှိရင်အာဆီယံအနုတ်1ထိပ်သီးကြည်လာခံပြနေတယ်လို့ပြောရမှာပါစစ်ကောင်းဆောင်တွေကအာဆီယံဗရင်းချင်းစာတမ်းပါအားလုံးသဘောတူညီမှုနဲ့မဆွတ်ဖက်ရေးမှုကိုမိမောင်းထုတ်ပြပါတယ်ဒါပေမဲ့အာဆီယံကတော့အဲ့လိုမကြည့်ပါဘူးစစ်ကောင်းဆောင်တွေရဲ့သဘောထားကိုမကြိုးစို့တိုက်တဲ့သဘောထားလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုကပြောပါတယ်မြန်မာလက်ထက်တပ်ဖွဲ့တွေဟာအုပ်ချုပ်ရေးမှာလက်ခံနိုင်လောက်တဲ့စံနှုန်းတွေကိုနှိမ့်ချတိုက်ခဲ့တယ်လို့ထိုင်းနိုင်ငံချူလလကောက်တက်ကတို့ကလုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးတတိနန်ပေါင်ဆူဒီရက်ကရိုက်တာသတင်းဌာနကိုလည်းပြောပါတယ်အဲ့တော့ကိုရဲကိုမေးကျင်တာကတော့ပေါ့နော်ဒီလိုအစည်းအဝေးမတက်ဖြစ်တဲ့အကြောင်းပေါ့နော်အာဆီယံရဲ့သဘောကွဲတာနဲ့ပတ်သက်ပြီးစစ်ကောင်းဆောင်တွေကပြောကြတဲ့အခါမှာကျွန်တော်တို့အချုပ်ချာအာဏာနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုဖန်တီးပေးတယ်ပေါ့နော်ဒီလိုပဲခဏခဏပြောကြဆိုတော့ဒါကဂရီကဝက်ကိုဖောက်ပြတဲ့အခြေခံဒုချိဝက်ကိစ္စလားဒါမှမဟုတ်အချုပ်ချာအာဏာကိစ္စလားကိုရဲဘယ်လိုထင်ပါလဲ
ဟုတ်အချုပ်ချာအာဏာကိုစဉ်းစားတဲ့နေရာမှာအရင်ဆုံးကတော့ကျွန်တော်တို့ကအကျွေးမဲ့အချုပ်ချာအာဏာကိုစဉ်းစားတယ်ဒါသူ့ရဲ့အချုပ်ချာအာဏာပိုင်နိုင်ငံထဲမှာသူလုပ်ချင်တဲ့ဟာကိုလုပ်လို့ရတယ်ပေါ့ဒါပေမဲ့ဒီဘက်ကမှာတော့နှိုင်းရအချုပ်ချာအာဏာကိုစဉ်းစားလာကြတယ်အချုပ်ချာအာဏာကျင့်သုံးတဲ့နိုင်ငံတွေကသူ့မှာတာဝန်ရှိတယ်နိုင်ငံတကာအတိုင်းအဝန်းကိုလည်းတာဝန်ရှိတယ်ကိုပြည်သူတွေပေါ်မှာလည်းတာဝန်ရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့စဉ်းစားလာကြတယ်အဲ့တော့အချုပ်ချာအာဏာလို့ပြောတဲ့အခါမှာအရင်လိုအကျွင်းမဲ့အချုပ်ချာအာဏာချင်းကပ်ပုံကတော့ဒီဘက်ကမှာကျွန်တော်တို့ပြောရဆိုရတာတော်တော်လေးခက်ကြတဲ့အနေအထားမျိုးလို့မြင်တယ်ငါအချုပ်ချာအာဏာပိုင်ထဲမှာတော့ငါလုံချင်တာလုပ်မယ်လို့စဉ်းစားပေမဲ့လည်းနိုင်ငံတကာကိုတာဝန်ခံရမှာ၄အဲ့ဒီအချုပ်ချာအာဏာရဲ့အဓိကပိုင်ရှင်ဖြစ်တဲ့ပြည်သူတွေကိုတာဝန်ခံရမှာ၄အဲ့ဒါတွေကအရေးကြီးလာတယ်လို့စဉ်းစားလာကြတာကိုတွေ့ရတယ်အဲ့တော့အတွေ့အခေါ်ပြောင်းလာတာကိုတော့ကျွန်တော်တို့ဟိုမျက်ခြေမပြတ်မီဖို့လိုတယ်လို့အဲ့လိုမြင်ပါတယ
်ဟုတ်တယ်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူတီကလည်းသူ့ရဲ့သမ္မတကိုကိုးကားပြီးတော့လည်းပြောတာပေါ့နော်မဆွတ်ဖက်ရေးမှုတွေကိုလေးစားဖို့ကျမတို့အတွက်အရေးကြီးပါတယ်ဒါပေမဲ့တစ်ဖက်မှာလည်းတခြားမှုတွေကိုမြင့်မြင့်မားမားကင်ဆယ်ဖို့တာဝန်ရှိပါတယ်လို့အာဆီယံရဲ့တာဝန်ကိုပြောခဲ့တယ်ပေါ့နော်အဲ့ဒီမှုတွေကတော့ဒီမိုကရေစီအုပ်ချုပ်မှုကတော့လူ့အခွင့်အရေးတွေကိုလေးစားရေးနဲ့ဖွဲ့စည်းပုံဆွေးနွေးဖို့လေးစားရေးအစရှိတဲ့မှုတွေပေါ့နော်အဲ့ဒီမူတွေကိုလည်းကင်ဆယ်ဖို့တာဝန်ရှိတယ်လို့ပြောသွားခဲ့ပါတယ်။အဲပထမကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြအောင်ပေါ့နော်။ဆိုတော့ဥရောပလိုတိုးတက်ပြီးနိုင်ငံနေနဲ့ရှင်းလိုက်မယ်ဆိုရင်အာဆီယံနိုင်ငံတွေကျင့်သုံးတဲ့ဒီမိုကရေစီလူ့ခွင့်ရေးကိစ္စ။အဲ့တော့နိုင်ငံချင်းမှုရပြောလို့ရှိရင်ဒါနောက်ကျနေတယ်လို့ပြောရမှာပေါ့နော်။ဒါပေမဲ့အင်ဒိုနီးရှားကွန်နိုက်ကလည်းစစ်အာဏာရှင်စနစ်တပိုင်းအောက်ကအုပ်ချုပ်ရေးစနစ်ကိုဖျက်ဆီးခဲ့တယ်။န နော်အဲ့တော့အာဆီယံနဲ့အထူးသဖြင့်မြန်မာစစ်ကောင်းဆောင်တွေနဲ့ဂျာမန်ရှုမြင်ပုံနော်အထူးသဖြင့်အင်ဒိုနီးရှားဒါစစ်ဗိုလ်ချုပ်ဟောင်းကောင်းဆောင်တွေရှုမြင်ပုံအကွာဟာဘယ်လိုရှိလဲ
ဆိုအဓိကကတော့ကျွန်တော်တို့အထူးသဖြင့်အင်ဒိုနီးရှားပေါ့အင်ဒိုနီးရှားမှာလည်းပြောမယ်ဆိုရင်စစ်ဗိုလ်ချုပ်ဟောင်းတွေကတော်တော်လေးအာဏာရှိခဲ့တယ်အခုချိန်ထိလည်းစစ်တပ်ရဲ့အခန့်ကဏ္ဍကကျွန်တော်တို့အရန်အားနည်းသွားပြီလို့ပြောလို့မရသေးတဲ့အနေအထားမျိုးမှာရှိတယ်ဒါပေမဲ့အင်ဒိုနီးရှားစစ်ဗိုလ်ချုပ်ဟောင်းတွေနဲ့မြန်မာစစ်ဗိုလ်ချုပ်ဟောင်းတွေကြားထဲမှာအတွေးခေါ်အတွေးအမြင်ရတော်တော်လေးတော့ကွာခားမှုကွာခြားမှုရှိတယ်လို့ကျွန်တော်တော့မြင်တယ
်။ဟုတ်ပါတယ်မှားလေဗျ
။ပထမဆုံးတစ်ချက်ကတော့ professional ဖြစ်မှုပေါ့
။ professional ဖြစ်မှုဆိုတာအဲစစ်သားကစစ်သားပီတာတယ်။ကာကွယ်ရေးကိစ္စပဲလုပ်တယ်နိုင်ငံရေးမယောင်ဘူးဆိုတဲ့သဘောပေါ့
။စစ်တပ်က professional ဖြစ်ရမယ်ဆိုတဲ့အတွေးခေါ်အယူအဆအထိုင်ကတော်တော်လေးကွာတယ်လို့မြင်ပါတယ်။ဆိုတော့ကျွန်တော်တို့ချီမှာ professional လို့ပြောလိုက်ရင်ဒါကျွန်တော်တို့တက်ကတော်တော်ခါးပြီးတဲ့အနေထားမျိုးရှိတယ် professional ဆိုတာအနောက်တိုင်းကနေပြီးတော့လာပြီးတော့တွန်းမှုတဲ့ယူဆဆိုတဲ့အနေထားမျိုးကျွန်တော်တို့စဉ်းစားကြရတယ်ပေါ့တချို့ကြတော့လေဟို1980လောက်ကပြောခဲ့ကြတဲ့ခုနောက်ပိုင်းမသုံးတော့တဲ့ new professional ဆိုတဲ့ယူဆမျိုးပြောပြီးတော့တက်ရဲ့အခမ်းကဏ္ဍကိုအခုချိန်ကြီးအယောင်တုတ်ပေးဖို့ကြိုးစားနေတဲ့ဟာတွေလည်းကျွန်တော်တို့တွေ့ရတယ
် new professionalism ဆိုတာကတော့ဒါစစ်တပ်ကဖော်ပြတိုးတက်မှုလဲလုပ်ရမယ်ဆိုတဲ့အယူအဆပေါ့နော
်ဟုတ်ကဲ့ဆိုတော့ပြောမယ်ဆိုရင် new professionalism က90ပတ်ဝန်းကျင်1990ပတ်ဝန်းကျင်ကာလမှာအတိဟိုအတွေးခေါ်ပညာလောကမှာကျွန်တော်တို့တော်တော်လေးဟိုဝေဖန်ခံရပြီးတော့အခုချိန်ဆိုရင်မသုံးတော့ဘူးဟုတ်ကဲ့ယူဆလို့တော့ကျွန်တော်တို့ပြောလို့ရတယ်ပေါ့ကျွန်တော်တို့အဓိကတော့တက်ရဲ့တာဝန်ပေါ့တက်ရဲ့တာဝန်ကဘယ်တာဝန်လဲဆိုတဲ့ဟာကိုယ်နိုင်ငံနဲ့ကိုပြည်သူပြည်သားတွေကိုကာကွယ်ပေးရမယ့်တာဝန်ပေါ့အရေးကြီးတယ်သူ့ရဲ့အခမ်းကဏ္ဍကအရေးကြီးတယ်လို့ပညာရှင်တွေကပြောကြတာရှိပါတယ်ဒါကျွန်တော်တို့တက်ကတော့သူ့ရဲ့အခမ်းကဏ္ဍကခုချိန်ထိနိုင်ငံရေးမှာဝင်ပြီးတော့ပါမယ်အာကျွန်တော် Guardian ပေါ့ဒီနိုင်ငံကသူစောင့်ရှောက်မှာပဲဒီနိုင်ငံကရှေ့ကိုလှမ်းနိုင်မယ်ဆိုတဲ့အတွေးခေါ်အယူအဆရှိနေသေးတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အထူးသဖြင့်တော့အင်ဒိုနီးရှားမှာဒါကျွန်တော်လည်းပြောလို့ပြောတာရှိပါတယ်1998ဒီဒီမိုကရေစီအသွင်ကူးပြောင်းမှုကာလပြီးတဲ့ခါမှာစစ်ဗိုလ်ချုပ်ကြီးတွေကသူတို့ပြန်စဉ်းစားကြတယ်။တက်ကနိုင်ငံအတွက်အသက်ပေးနေရတယ်။အသက်ပေးတဲ့အဖွဲ့အစည်းဖြစ်တယ်။ဒါပေမဲ့တက်ကဒီနိုင်ငံထဲမှာအသက်ပေးပြီးတော့ဒီနိုင်ငံထဲမှာဒုတိယနိုင်ငံသားတွေဖြစ်နေရတယ်။အားလုံးရဲ့အမုန်းလုံးလည်းခံနေရတယ်။အဓိကအဲ့ဒါဘာကြောင့်ဖြစ်လဲဆိုတော့ဒီတက်ကိုတည်ထားတဲ့အတွေးခေါ်ကြောင်ဖြစ်တာ။အဲ့တော့အဲ့အတွေးခေါ်ပြန်ပြောင်းရမယ်ဆိုပြီးတော့1998နောက်ပိုင်းမှာကျွန်တော်တို့စဉ်းစားလာတာကိုတွေ့ရပါတယ်။အဲ့မှာလဲကျွန်တော်တို့အဓိကတက်ကိုဘလို့အတွေးခေါ်အထိုင်ပြန်ချမလဲဆိုတာကိုအင်ဒိရှားစစ်ဗိုလ်ချုပ်ခေါင်းဆောင်တွေကကျွန်တော်တို့ဟိုပြောခဲ့တာရှိပါတယ်တက်ကနိုင်ငံရေးမှာတည်တည်ဝင်ဝင်ပါနေပြီးတော့သူကသာ Guardian ပုံစံမျိုးနဲ့ထိန်းချုပ်ပြီးတော့သွားမယ်လို့စဉ်းစားရင်အဲ့နိုင်ငံကဒီမိုကရေစီဘလို့မှဖြစ်လို့ဖြစ်ဖို့မလွယ်ဘူးအဲ့ကတော့အဓိကကွာနေမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျာ
ဟိုနောက်မှုတစ်ခုကိုကျွန်တော်တို့ဆွေးနွေးကြည့်အောင်ပေါ့နော်ဒါကတော့လူခွင့်ရေးကိစ္စပေါ့နော်နိုင်ရှင်မှုရပြောရမယ်ဆိုလို့ရှိရင်အာရှမှာလူခွေရေးကိုလေးစားတယ်ဆိုတဲ့ကိစ္စကလက်တင်အမေရိကတို့ကျွန်တော်တို့အာဖရိကတို့နဲ့ရှင်လိုက်ရင်ကိုဒါနောက်ကျနေသေးတယ်ကျွန်တော်တို့မှာလူခွေရေးချိုးဖောက်မှုတွေကိုကင်ထွယ်နိုင်တဲ့နော်မက်ကနီဇင်လို့ပြောတဲ့နီးနာရန်တရားနော်အဖွဲ့အစည်းတွေမရှိသေးဘူးဒါတော်တော်လေးအားနည်းနေပြီပေါ့နော်ဒါပေမဲ့တစ်ဖက်မှာကြာတော့လေကျွန်တော်တို့ကမ္ဘောဒီးယားနိုင်ငံမှာပိုပေါ့ရဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့နော်နိုင်ငံကလူခွေရေးခုံရုံးတရုတ်တရားစီရင်ရေးတရုံရုံနဲ့ကျွန်တော်တို့စီရင်ဆုတ်ဖြတ်နိုင်ခဲ့တာလည်းတွေ့ရတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေရေးအထုကိုယ်စားလှယ်တော်မန်ဒရူးဆာဆိုလို့ရှိရင်ဗိုလ်ချုပ်မူကြီးမြောက်နိုင်တဲ့စစ်ကောင်းဆောင်တွေဟာရာဇဝတ်သားတွေရဲ့ခိုင်ခေါင်းဆောင်ဆိုတဲ့အတုံးလုံးအောင်ခေါ်ပေါ်ပြောဆိုတုံးလုံးနဲ့ပေါ့ဆိုတော့ခေတ်ပြိုင်ကမ္ဘာအာဆီယံနဲ့မြန်မာစစ်ကောင်းဆောင်တွေရဲ့အမြင်သဘောထားလူခွေရေးကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ကွာနေတယ်လဲ
အဓိကကွာဟာချက်ကတော့ကျွန်တော်မြင်နေ impunity မှာကွာတယ်လို့မြင်ပါတယ် impunity လို့ခေါ်တဲ
့ရေယူမခံပဲလွတ်လွတ်နေတာပေါ့လေ
ရေယူမခံပဲတစ်ခုခုကိုကျွန်တော်တို့ပြစ်ဒဏ်တွေကျူးလွန်ပေးမယ်လေအရေးယူမခံဘဲနဲ့လွတ်တဲ့ခံစားခွင့်ကိုရနေတာအဲ့ကောင်ကတော်တော်လေးအရေးကြီးတယ်လို့မြင်ပါတယ်နိုင်ငံတစ်နိုင်ငံမှာတရားဥပဒေစိုးမိုးရေးပဲဖြစ်ဖြစ်ဒီနိုင်ငံရဲ့အခြေခံစံနှုန်းတွေပဲဖြစ်ဖြစ်ခိုင်မာအောင်တည်ဆောက်နိုင်မယ်တည်ဆောက်ဖို့ဆိုရင်အဲ့ဒီနိုင်ငံကရှိနေတဲ့ဘလိုမျိုးပုံကုမျိုးမဆိုကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရန်နေရာတွေမှာရှိနေဖို့အရေးကြီးပါတယ်အဓိကတော့ impunity လို့ခေါ်တဲ့အရေးယူမခံဘဲနဲ့လွတ်နေတဲ့လူငင်းချမ်းသာရနေလို့မရဘူးလို့ဒါကတော့ပြောကြပါတယ်ဒါလည်းမှန်ဟိုဘလို့မှငင်းလို့မရတဲ့ကိစ္စအဲ့တော့ impunity ရနေတယ်ဆိုရင်သူကသူ့ရဲ့လုပ်ရပေါ်မှာနောက်ဆက်တွဲကိုဘာမှတိုက်ပြီးစဉ်းစားကြရမလို့ပဲနဲ့နောက်ဆက်တွဲကိုကျွန်တော်တို့စိုးရိမ်ကြရမလို့ပဲနဲ့လှုပ်ချင်တာလုပ်နိုင်တဲ့အနေအထားမျိုးဖြစ်နေလေရှိပါတယ်အဲ့ အဲ့ဒါကတော်တော်လေးကိုစိုးတဲ့အခြေအနေလို့မြင်ပါတယ်ဆိုတော့အဲ့လိုအဓိကကျွန်တော်တို့ပြောမယ်ဆိုရင်ကွာခြားချက်က impunity ကတော်တော်လေးကွာခြားချက်ဖြစ်နေတယ်လို့ကျွန်တော်တို့လည်းမြင်ပါတယ
်တတိပြောရင်တော့ငါတကောကောလို့ရတဲ့ဖွင့်ဒူးဒီမှာစစ်တပ်ကရနေတယ်ပေါ့နော်ဆိုတော့ဒါကတော်တော်လေးအရေးကြီးတဲ့ကိစ္စပေါ့နော်အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးပြောသွားတဲ့အထက်မှာဖွဲ့စည်းပုံအရဒါအုပ်ချုပ်ရေးကိုလည်းလေးစားဖို့လိုတယ်ပေါ့နော်ဆိုတော့စစ်ကောင်စီကလည်းလက်ရှိအာဏာယူထားတာဖွဲ့စည်းပုံအရတို့ပြောခဲ့ပါတယ်အာဆီယံဖွဲ့ဝင်ထိုင်းနိုင်ငံဆိုလို့ရှိရင်စစ်တပ်ကသူ့အနေထားကိုခိုင်မာစေတဲ့ဖွဲ့စည်းပုံကိုဒါပြင်တောင်ကြီးခဲ့တယ်ပေါ့နော်ဆိုတော့မြန်မာစစ်ကောင်စီတွေကလည်းလက်ရှိဖွဲ့စည်းပုံအတွင်းကနေနော်စစ်တပ်ရဲ့အခြေအနေပို့ပြီးခိုင်မာပြီးတော့စစ်တပ်ရဲ့မဟာမိတ်နိုင်ငံရေးပါတီအာဏာရနိုင်ကြီးများမဲ့ရွေးကောက်ပွဲစနစ်ကိုပြောင်းလဲဖို့လည်းကြိုးစားနေတယ်ပေါ့နော်ဒီတော့အင်ဒိုနီးရှားနိုင်ငံယာယီဝန်ကြီးကဖွဲ့စည်းပုံအခြေခံနဲ့အုပ်ချုပ်ပုံကိုလေးစားရေးကိုပြောတာကဘလို့အတိတ်ပဲလို့ကျွန်တော်တို့ကနားလဲရမယ
်ဖွဲ့စည်းပုံအခြေခံဥပဒေကတရားဝင်မှုနဲ့လည်းဆိုင်တယ်တစ်ဖက်ကတည်ငြိမ်မှုနဲ့လည်းဆိုင်တယ်လို့ကျွန်တော်တို့မြင်တယ်ဘလို့တရားဝင်မှုတည်ငြိမ်မှုနဲ့ဆိုင်တယ်ဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ကကျင့်သုံးဆောင်ရွက်ကြတဲ့နေရာမှာဒီဖွဲ့စည်းပုံအခြေခံဥပဒေကြီးကတော့ငါကြိုက်တဲ့ဟာကြီးကိုငါပြင်ပြီးတော့ကျွန်တော်တို့ပြဋ္ဌာန်းပြီးတော့ဒီတိုင်းအုပ်ချုပ်မယ်လို့လုပ်လို့မရဘူးသူကဒီဟာကိုလူတွေဘလို့လက်ခံလဲတရားဝင်မှုရှိလဲဆိုတဲ့ဟာနဲ့ကျွန်တော်အဓိကဆိုင်တယ်လို့မြင်ပါတယ်အဲ့ဒီတရားဝင်မှုပုံကအခြေခံပြီးတော့အဲ့နိုင်ငံရဲ့တည်ငြိမ်မှုနဲ့လည်းသွားပြီးဆက်ဆက်နေတယ်လို့အဲ့လိုပြောကြပါတယ်။ဆိုတဲ့အခါကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစပြီးပြဋ္ဌာန်းတဲ့အချိန်မှာသူကတရားဝင်မှုတော်လေးအားနေပါတယ်။အဲဒါပေမဲ့အဲ့ဒီကစားကွင်းထဲမှာကျွန်တော်တို့ဒီ NLD လို့အတိုက်ခံပါတီတွေဝင်လာတယ်။အဲ့ကနေပြီးတော့မှတစ်ဆင့်အာဏာရလာတဲ့အနေအထားမျိုးဖြစ်လာတဲ့အခါကျတော့ဒီအခြေခံဥပဒေကဒီမိုကရေစီမဆန်မပြည့်စုံဝင်မယ်လေ။သူကတရားဝင်မှုအတိုင်းအတာတစ်ခုထိရတဲ့အနေအထားမျိုးဖြစ်လာတယ်။အဲ့ဒီအချိန်မှာနိုင်ငံရေးအခြေအနေကလည်းအရင်ထက်စိုင်းပြင်းထန်လာတဲ့အနေအထားမျိုး stability ဖြစ်လာတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဆိုတော့တော်တော်များလေခုချိန်မှာကျတော့အဲ့ဒီဟာကိုကျွန်တော်တို့ကစားပွဲကိုလုံးဝဖျက်ပလိုက်တဲ့ပုံစံမျိုးလုပ်လိုက်တဲ့အခါကျတော့လုံးဝတည်ငြိမ်မှုလည်းပြတ်သွားတယ်။ဒီနိုင်ငံရဲ့တရားမှုလည်းပြတ်သွားတဲ့အနေအထားမျိုးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့နိုင်ငံတစ်နိုင်ငံမှာတရားမှုတည်ငြိမ်မှုအဆက်ဆက်ကိုတေချာဖော်နိုင်မယ်ဖို့ဆိုရင်ခိုင်မာတဲ့ဖွဲ့စည်းပုံရှိဖို့လိုတယ်လို့မြင်ပါတယ်။အဲ့ဒီဖွဲ့စည်းပုံထဲမှာအဲ့ဒီဖွဲ့စည်းပုံတရားမှုရှိဖို့လိုတယ်။အဲ့ဒီဖွဲ့စည်းပုံထဲမှာကျွန်တော်တို့ရှိတဲ့အငယ်ပလေယာတွေဝင်ပြီးတော့ကစားနိုင်ဖို့လိုတယ်လို့မြင်ပါတယ်။အခုအနေထားအရဆိုရင်လုံးဝအဲ့ဒီအခြေအနေကပြတ်နေတာဖြစ်တဲ့အတွက်ဒါနိုင်ငံတကာကလည်းစိုးရိမ်နေအထူးသဖြင့်အာဆီယံတရုတ်ကျွန်တော်တို့ဒီခေါင်းဆောင်တွေကလည်းအဲ့ဒါကိုစိုးရိမ်နေတဲ့အကြောင်းမျိုးဖြစ်တယ်။အဲ့တော့တို့ကခွဲစည်းပုံအခြေခံဥပဒေကိုပြန်လဲညီညွတ်ပြီးတော့ကျွန်တော်တို့ပြောနေတာတွေ့ရတယ်။တရုတ်ဆိုလည်းဒီခွဲစည်းပုံအခြေခံဘောင်တွေကနေပြီးတော့တရားဥပဒေစိုးမိုးရေးဘောင်တွေကနေပြီးတော့ပြဿနာတွေကိုဖြေရှင်းဖို့ဆိုတဲ့ဟာမျိုးပြောနေတာတွေ့ရတယ်။ဆိုတော့အဲ့ဒီအဆက်အဆက်ကတော်လေးအရေးကြီးတယ်လို့မြင်နေအဲ့ဒါကြောင့်မို့လဲနိုင်ငံတကာကအထူးသဖြင့်အာဆီယံကအဲ့ဒါကိုကျွန်တော်တို့တွန်းပြီးပြောနေတယ်လို့ကျွန်တော်တို့လို့မြင်ပါတယ
်အဲ့ဒီဖွဲ့စည်းပုံက2008လအသက်လားဆိုတာကတော့ဒါဒေါက်တာမြန်မာနိုင်ငံရေးပြဿနာတစ်ခုပေါ့နော်ဒါကတော့ကျွန်တော်တို့အာဆီယံကချထားတဲ့ညီနိုင်ဆွေးနွေးပွဲတွေပါဒါဆွေးနွေးကြခေါင်းဆောင်တွေဆွေးနွေးကြပဲကိစ္စတစ်ခုပေါ့နော်အနာဂတ်နိုင်ငံတကာဆက်ဆံရေးမှာပေါ့နော်အာဆီယံကခုနအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးပြောခဲ့တယ်လို့မူတွေကိုမြင့်မြင့်မာမာစုပ်ကိုင်နေနိုင်ဖို့ဆိုလို့ရှိရင်เนาะ NUG အစိုးရအပါဝင်ပေါ့เนาะအနာရှင်စနစ်စက်ကြီးလှုပ်ရှားမှုနဲ့ရပ်ဘက်အဖွဲ့အစည်းတွေကဘာတွေလုပ်နိုင်မယ်လို့ကိုယ်ရဲ့ထင်ပါတယ
်လို့ဒါအာဆီယံကလည်းဒီအနာဂတ်မြန်မာနိုင်ငံရဲ့ကစားကွင်းထဲမှာထည့်ပြီးစဉ်းစားရမယ်ကျွန်တော်အရေးကြီးတဲ့ကျွန်တော်အဓိကဆက်ဆောင်တယောက်ဖြစ်လာတယ်လို့ကျွန်တော်တော့မြင်တယ်အဲ့တော့ဆက်သွယ်ဆွေးနွေးမှုတွေပြားပေးမှုတွေအရေးဆိုမှုတွေဆွဲဆောင်မှုတွေကျွန်တော်လုပ်ပြီးတော့အာဆီယံကိုလည်းချင်းကပ်တင်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
။တကောင်းနိုင်ငံရေးလှိလာမှုအဖွဲ့ရံမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်းနဲ့ဆွေးနွေးခဲ့တာပါ။ကျွန်တော်တမောင်သားမှာ
ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။သောရရှင်များခင်ဗျာ2021ခုအောက်တိုဘာ31ရက်ကနေ2022ခုမတ်လ26ရက်နေ့ထိရေဒီယိုမီတာလိုင်းတွေအပြောင်းလဲရှိတာကိုလည်းအသိပေးခြင်းပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေသလိုမျိုး VOA ရဲ့မနက်ခင်းတိုင်းဒီ6နိုင်ရက်နေ9နိုင်အထိအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညာတို့မှာဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီမှာပထမပိုင်းနိုင်ရီဝက်ကိုတော့ဒီလိုင်းတို့190 kHz 1595ကနေထုတ်လွှင့်มาဖြစ်ပါတယ်ဒီည9:00နာရီ10:00နာရီထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ 19:25ငါတို့မှာဖမ်းယူနားဆင်နေမှာဖြစ်ပါတယ်ခင်ဗျအခုတော့ချင်းညစကဝိုင်းဆွေးနွေးကံဖြစ်ပါတယ်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုအထောက်အထားတွေနဲ့ပတ်သက်ပြီး WIWM Corp မြန်မာနိုင်ငံဆိုင်ရာလူလတ်တော်စုံစမ်းမှုရန်တရာအဖွဲ့ကFacebook နဲ့ပုံမှန်ထိတွေ့ဆွေးနွေးနေတယ်လို့WIWM ရဲ့အက်ဒီတာဦးကျော်ကြာသာပရိနေကလာရောက်
ခဲ့တဲ့ဒီမစ္စတာကိုအမ်ဂျန်ကိုဗီအိုအေရဲ့အက်ဒီတာဦးကျော်စံသာမေးမြန်းထားပါတယ်ဗျာ။အန်ဘတ်ကပယ်လ်ဖ်မန့်စ်အဂိုအိုင်ဒီဂရန်လာလောက်ကနယူးယောက်ဖက်ဒရယ်တရားရုံးတစ်ခုကဖေ့စ်ဘွတ်မှာရှိတဲ့ထောက်ထားတွေကိုလွှဲပေးဖို့အမိန့်ထုတ်လိုက်တယ်လို့တွေ့ရပါတယ်။ဒါပေမဲ့ဖေ့စ်ဘွတ်ကတော့ငြင်းပါတယ်။သူတို့ကဒါဟာပုဂ္ဂိုလ်ရေးလူလတ်ခွင့်ဥပဒေဆက်သွ
ဒီနေရာမှာဥပဒေချင်းပဋိပက္ခဖြစ်နေကြသလားဒါမှမဟုတ်ရပိုင်ခွင့်ချင်းပဋိပက္ခဖြစ်နေကြသလားမီဒီယာရဲ့အခွင့်အရေးရပိုင်ခွင့်နဲ့လူအခွင့်အရေးပဋိပက္ခများဖြစ်နေသလားဆိုတာကိုလည်းရှင်းပြပါခင်ဗျာ
yeah, there are very complex interplays between privacy rights and
ကိုယ်ရေးကိုယ်တာအချက်လက်ကာကွယ်ခွင့်အခွင့်အရေးနဲ့အများပြည်သူတရားမျှတမှုအတွက်အခွင့်အရေးဆိုတာကြားမှာအလွန်ရှုပ်ထွေးတဲ့ပတ်သက်မှုတွေရှိနေတယ်ဆိုတာသိပါတယ်။ခင်ဗျားတကယ်တမ်းပြောတဲ့တရားစွဲဆိုမှုမှာကျွန်တော်တို့ဆောင်ရွက်နေတဲ့လုပ်ငန်းတွေဘက်ကပါဝင်ပတ်သက်မှုမရှိပါဘူး။ဂမ်ဘီယာနိုင်ငံကတရားစွဲတာပါ။ဝါရှင်တန်ခရိုင်တရားရုံးတစ်ခုမှာတရားစွဲပြီးကျွန်တော်တို့ပြောခဲ့တဲ့သတင်းချက်လက်တွေကို Facebook ကနေမဖြစ်မနေပေးအပ်ဖို့တောင်းဆိုတာပါ။နိုင်ငံတကာတရားမျှတမှုခုံရုံး ICJ မှာမြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုလူမျိုးနွယ်တပ်ဖြတ်မှုတွေမပေါ်ပေါက်အောင်မြန်မာနိုင်ငံဘက်ကသဘောတူထားတဲ့ဂတိကဝတ်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အမှုနဲ့ပတ်သက်တဲ့အကြမ်းဖက်မှုဖြစ်ပွားအောင်တွေးထိုးလှုံ့ဆော်ရဲဆိုတဲ့အထောက်အထားတွေပါမယ်လို့သူတို့ကယုံကြည်ထားလို့ပါအဲ့ဒီကိစ္စမှာအမေရိကန်ပြည်ထောင်စုရဲ့အကိုရေးကိုတာချက်လက်ကာကွယ်ခွင့်ဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုပြီးတရင်ချက်လက်တွေမပေးနိုင်တဲ့အကြောင်း Facebook ဘက်ကတရားရုံးကိုတုံ့ပြန်ပါတယ
် and about the Gambia case
ကမ္ဘီယာကဆွေးဆွေးရေးကိစ္စနဲ့ပတ်သက်ပြီးတော့ WIWM ရဲ့စီပြဖြစ်တဲ့ WIWF Fact Finding Mission ဆိုတဲ့အချက်လက်ရှာဖွေအဖွဲ့ကသူပြန်တဲ့သူတို့ရဲ့အစီရင်ခံစာထဲမှာကျွန်တော်ကိုကပြီးဖတ်ပြရမယ်ဆိုရင်အစီရင်ခံစာအပြည့်စုံမှာမြန်မာစစ်တပ်ဖွဲ့တွေရဲ့ချိုးဖောက်မှုတွေကိုစဉ်စဉ်လင်းပုံစံကြကြတင်ပြထားပါတယ်ဂျိုဒူးကရိုက်တဲ့ပုံစစ်စစ်ကိုလည်းပဲပြသထားတယ်လို့ရေးသားထားတာတွေ့ရပါတယ်ဆိုတော့ဒီထောက်ထားတွေကမြန်မာဘက်ကပြစ်မှုတည်လွန်ခဲ့တယ်ဆိုတာကိုတရားရုံးမှာအခိုင်အလုံးစက်စီပြဖို့အတွက်မလုံလောက်သေးဘူးလားခင်ဗျာ။ဒါကြောင့်များထပ်ပြီးတော့အထောက်ထားတွေလူနေသေးသလားဆိုတာသိချင်ပါတယ
်။ The fact finding mission was preceded us and it had a slightly
မန္တလေးရှောက်ဖွေရေးမစ်ရှင်ကကျွန်တော်တို့အရင်ကင်တွယ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေစီရင်ခံစာပြုစုဖို့လူခွင့်ရေးကောင်စီကတာဝန်ပေးထားတာဖြစ်တဲ့အတွက်နည်းနည်းကွဲပြားတဲ့လုပ်ပိုင်ခွင့်ရှိပါတယ်။ပြီးတော့သူတို့ရထားတဲ့အချိန်နဲ့အရင်းမြစ်တွေကအရန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်။သူတို့2019ခုနှစ်ဩဂုတ်လမှာ Cossacks Bazaar Rohingya တွေစုလိုက်ပြုံလိုက်ထွက်ခွာလာသူတက်သေး900ကျော်ကိုတွေ့ဆုံမေးမြန်းပြီးမှတ်တမ်းတင်နိုင်ခဲ့ကြတာပါ။ကျွန်တော်တို့တာဝန်ကိုလွှဲပြောင်းယူခဲ့ပြီးစနစ်တကျထိမ့်သိမ်းစမ်းစစ်တာတွေလုပ်နေပါတယ်။ Fact Finding Mission ကလွှဲပြောင်းပေးခဲ့တဲ့တက်သေးအချက်လက်တွေအပြင်ကျွန်တော်တို့ကိုယ်တိုင်လည်းနောက်ထပ်တွေ့ဆုံမေးမြန်းတာတွေအချက်လက်စုဆောင်းတာတွေစနစ်တကျစုဆောင်းနေပါတယ်။ဒီတက်သေးထောက်ထားတွေဟာပုံမှန်ရာဇဝတ်မှုစစ်ဆေးတဲ့တက်သေးသဘောပါပဲလူခွင့်ချိုးဖောက်မှုစုံစမ်းစစ်ဆေးတဲ့နေရာမှာအသေးစိတ်အထောက်အကူပြုပါတယ်ကျွန်တော်တို့ကိုပေးရထားတဲ့လုပ်ပိုင်ခွင့်အရာအချက်လက်တွေစုစည်းရာဇဝတ်ကြောင်းအရာတရားစွဲနိုင်ဖို့ပြင်ဆင်ရပါတယ်တက်သေးထောက်ထားဆိုတဲ့နေရာမှာလဲသူတို့ပြောတဲ့အကြားကိုနိုင်ငံတကာတရားရုံးတွေမှာတင်ပြလို့မရပါဘူးခိုင်မာတဲ့တက်သေးထောက်ထားဖြစ်ရပါမယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ခိုင်လုံတဲ့အချက်လက်ထောက်ထားတွေတင်ပြနိုင်ဖို့အတတ်နိုင်ဆုံးပြုစုရပါတယ်
And as you said there's a
Gambia ga swe su ra ha Myanmar naingan go phit par de Union of Myanmar lo tu ga phaw pya par de lu pok go tu u jin go swe su ra ma hup par bu so ra bdu ga tawon yu ya ma le di hne patat pi lo Myanmar naingan ma a swe ga ma ja khna pyaw lai ni ya khnya lo ti de a tai me a ku din me a swe ga a yi ga na song ti lai yin 30 pyaw ngai pi phit par de be a swe ga tawon yu ya ma le naw pi lo state law through english လို့ဖော်ပြပါတယ် state ဆိုရဲအဓိပ္ပာယ်ဖွင့်ဆိုချက်ထဲမှာပြည်သူလူထုအားလုံးလည်းပါဝင်ပါတယ်ဆိုတော့ပြည်သူလူထုကဒီပြစ်မှုတွေတာဝန်ရမှာလားစသဖြင့်အဲ့ဒါကိုလည်းခွဲခွဲခြားခြားသိရမှာပဲ
Well what the convention says of course is that all states that sign the treaty
ရင်းမြန်မာကတော့လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံအားလုံးကိုဆိုလိုပါတယ် ဂမ်ဘီယာမြန်မာနဲ့အမေရိကန်ပြည်အောင်စုလည်းလက်မှတ်ထိုးထားတာဆိုတော့နိုင်ငံအလိုက်အကျုံးဝင်ပါတယ်။နိုင်ငံတကာနိုင်ငံအနေနဲ့လူမျိုးတုံးတက်ပြတ်မှုတားဆီးကာဝယ်ဖို့ကျူးလွန်တဲ့သူတွေအပေါ်အရေးယူမှုပြက်ကွက်ခဲ့မယ်ဆိုရင်တော့တာဝန်ခံရပါလိမ့်မယ်။တာရကအနေနဲ့ဘော့စနီးယားနိုင်ငံကဆာဗီးယားနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာတရားစွဲတော့ကဆာဗီးယားနိုင်ငံအနေနဲ့တာဝန်မရှိလို့တွေးခဲ့ရပေမဲ့လူမျိုးတုံးတက်ပြတ်မှုကျူးလွန်ရမှာတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့အချက်တွေ့ရှိခဲ့ပါတယ်။ကျူးလွန်သူတွေကိုအရေးယူဖို့ပြက်ကွက်ခဲ့တယ်။လူမျိုးတုံးတက်ပြတ်မှုမဖြစ်ပွားစေဖို့နဲ့ကျူးလွန်သူတွေကိုအပြစ်ပေးအရေးယူဖို့ပြက်ကွက်ခဲ့ပါတယ်။ဒီအခြေအနေမှာဘယ်နည်းနဲ့မဆိုတင့်တော်တဲ့အဖြစ်မရခဲ့ကြပါဘူး။ဒါကြောင့်လူမျိုးတုံးတက်ပြတ်မှုဆိုင်ရာသဘောတူညီချက်ချိုးဖောက်မှုအတွက်တရားရုံးကအမိန့်ပေးနိုင်တဲ့ဖြစ်စဉ်အမျိုးမျိုးရှိပြီးတရားရုံးကဘာလုပ်မလဲဒါမှမဟုတ်ဒီကိစ္စမှာဘာလုပ်မလဲဆိုတာကိုသိပြီးမခန့်မှန်းနိုင်ပေမဲ့ရာဇဝတ်မှုတွေထပ်မဖြစ်အောင်ကုစားနိုင်တာကိုအာရုံစိုက်နိုင်ပါတယ်ဒုက္ခသည်တွေနှစ်နာမှုအတွက်ရော်ကြေးပေးတာတမိုင်းကြောင်းအရာဖြစ်ပျက်ခဲ့တာတွေကိုအတိမတ်ပြုမှတ်တမ်းတင်ပြီးနှစ်နာတာတွေအတွက်အကျိုးရှိပါတယ
်ကျွန်တော်တို့လူပုဂ္ဂိုလ်တွေကိုအပြစ်ပေးအရေးယူဖို့ဆိုတာကနိုင်ငံတော်အာဏာပိုင်တွေကလာရမယ်နိုင်ငံတကာခွင့်ပြုနဲ့မဆိုင်ဘူးဆိုတဲ့သဘောပေါ့နော
် Continuing that story that you've been there at in the Cambodia case
ဆရာမေးရမယ်ဆိုရင် Cambodia ကိစ္စမှာခမန်ဒီခေါင်းဆောင်တွေကိုတရားရုံးပြင်ပြီးတော့စစ်ဆေးတယ်ခင်ဗျားလည်းပဲအဲ့ဒီမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါကုန်နေပါတယ်အဲ့လိုပြစ်မှုထင်ရှားတဲ့အချိန်မှာသူတို့ဟာအဆက်တွေအုံမင်းရောလှပြီးဖြစ်ပါတယ်ဆိုတော့ဒေါ်လာသန်းပေါင်းမြောက်များစွာယာနဲ့ချီပြီးတော့ကုန်ခံခဲ့ရတာဟာတကိစားရလနဲ့မတန်ဘူးသိပြီးတော့မကာမီဘူးလို့ဝေဖန်သူတွေအများကြီးရှိပါတယ်တကိစားကိုဘယ်လိုပြောလို့ရလဲခင်ဗျာ
Thank you. So I was, as you pointed out, I was the international co-prosecutor at the extraordinary chambers for the courts in Cambodia.
ကျေးဇူးတင်ပါတယ်ခင်ဗျားထောက်ပြသလိုပါပဲကမ္ဘောဒီးယားမှာခမာနီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့နိုင်ငံတကာပူးတွဲလှုပ်ဆောင်တဲ့ခုံရုံးတရားလိုရှိနေဖြစ်ကျွန်တော်လှုပ်ဆောင်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအရေးမလှုပ်ဆောင်ခင်28နှစ်ကြာကျွန်တော်ဒီလှုပ်လုပ်ခဲ့တာပါ။ခမာနီခေါင်းဆောင်နှစ်ယောက်ဖြစ်ကြတဲ့တမရယာယူနဲ့ညီမျှတဲ့နိုင်ငံခေါင်းဆောင်တာဝန်ယူခဲ့သူခီယူဆမ်ဖာနဲ့ပိုပေါ့ရဲ့လက်ထောက်ညာလက်ယုံပါတီခေါင်းဆောင်နူဝန်ချီယာတို့ကိုတရားစွဲဆိုနိုင်ခဲ့ပါတယ်။သူတို့ဟာလူမျိုးတုံးတက်ပြတ်မှုနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအပါအဝင်တခြားဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ခံခဲ့ရပါတယ်။သူတို့နှစ်ယောက်လုံးအဲ့ဒီအချိန်မှာအဖိုးကြီးတွေဖြစ်ကုန်ပါပြီကျွန်တော်ထင်ပါတယ်နူအန်ချာဆိုရင်အသက်62နှစ်လောက်တောင်ရှိသွားပါပြီ1985နဲ့1989ခုနှစ်ကြာသူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်ပြစ်ဒဏ်ချမှတ်ခံခဲ့ရတာပါပြစ်မှုကျူးလွန်ပြီးတဲ့နောက်နှစ်40ကြာမှတရားစီရင်ချက်ချတာပါရှေးဆိုရလို့ပါပဲတရားမျှတမှုရဖို့နှောင့်နှေးတာဟာတရားမျှတမှုမရတာနဲ့အတူတူပါပဲနှစ်40ကြာမှလူမျိုးလုံးတက်ပြတ်မှုအဖြစ်အတိမှတ်ပြုတာလူမျိုးလုံးတက်ပြတ်မှုအတွက်တရားမျှတမှုရအောင်နှစ်40စောင့်စရာမလိုသင့်ပါဘူးနှစ်40ကြာမှတရားမျှတမှုရတာဟာလည်းအရေးပါပါတယ်ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုကြီးတွေချိုးဖောက်ခံရသူတွေကဒီရာဇဝတ်မှုကြီးဖြစ်ခဲ့တယ်ဆိုတာအတိမှတ်ပြုစေချင်ပါတယ်တမိုင်းမှတ်တမ်းမှာဒါတကယ်ဖြစ်ခဲ့တယ်သူတို့တွေတကယ်ခံစားခဲ့ရတယ်ဆိုတာမှတ်ထားစေချင်တယ်ဒီပြစ်မှုအတွက်တာဝန်ခံသူကိုထောက်ပြပြီးသူတို့ကျူးလွန်ခဲ့ရတဲ့အတွက်ပြစ်ဒဏ်ခံစေချင်ပါတယ်ခမာနီဖျက်ကကမ္ဘောဒီးယားနိုင်ငံသားတွေတူးတယောက်စီပေါ်တကယ်တက်ရောက်မှုရှိပါတယ်အသက်40အထက်ကမ္ဘောဒီးယားနိုင်ငံသားအများစုဟာဘလောက်ပဲအသက်ငယ်ပါစေသူတို့မိဘတွေကိုတနည်းနည်းနဲ့ထိခိုက်တာခမာနီအစိုးရကြောင့်ဘဝတွေအပေါ်တက်ရောက်မှုကြီးခဲ့ပါတယ်သူတို့ကတမိုင်းချောင်းကိုမသိတဲ့အတွက်လွန်ခဲ့တဲ့နှစ်40ကဖြစ်ခဲ့တဲ့ကိစ္စတွေကသူတို့တဘွာလုံးပေါ်တက်ရောက်တယ်ဆိုတာသူတို့သိချင်မှသိပါလိမ့်မယ
် Yes Burmese people majority are expecting
Okay မြန်မာပြည်သူအများစုကတော့ဒီတရားမျှတမှု justice ကိုအမြန်ဆုံးတွေ့မြင်ရင်းနေတာဖြစ်ပါတယ်။နောက်တစ်ဆက်တည်းကျွန်တော်တပ်ပြေးစစ်သားနှစ်ယောက်ကိစ္စကိုလည်းကျွန်တော်မေးချင်ပါတယ်။ခင်ဗျားလည်းမှတ်မိမှာပါ။သူတို့ဟာအထက်အရာစီကအမိန်ပေးလို့ရိုညာရွာသားတွေကိုဘယ်လိုရဲရဲစက်စက်တတ်ခဲရတယ်ဆိုတာကိုနိုင်ငံတကာမီဒီယာတွေကိုပြောပါတယ်။အဲ့ဒါကိုနိုင်ငံတကာမီဒီယာတွေကဒါကိုကြေတွင်းဖော်ပြကြတယ်အစိစိတ်ဖော်ပြကြတာတွေ့ရပါတယ်။ဆိုတော့ဒါဟာဖြောင်းချက်ပေးတယ် confession ပေးတယ်လို့ခေါ်နိုင်ပါမလား။ကျွန်တော်တို့က confession ဆိုတာဟာတရားသူကြီးရှေ့မှာပေးရတာဖြစ်ပါတယ်ဆိုတော့အခုသူတို့တရားသူကြီးရှေ့မှာပြောတာမဟုတ်ဘဲနဲ့အခုလိုထုတ်ဖော်ပြီးတော့မီဒီယာတွေကိုပြောတဲ့ကိစ္စဟာတရားရုံးမှာသက်သေခံဝင်ပါမလားအဲ့ဒါ international court မှာ admissible ဖြစ်မယ်ထင်ပါလား
Well I won't want to go into too many details we were not directly involved in that ourselves
ကျွန်တော်အသေးစိတ်အများကြီးမပြောချင်ပါဘူးကျွန်တော်တို့ကိုယ်တိုင်တိုက်ရိုက်မပတ်သက်ပါဘူးပြီးတော့ကျွန်တော်မသိတဲ့အချက်လက်တွေလည်းရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့သူတို့ဆန္ဒရှိရင်တရားသူကြီးစီခေါ်သွားနိုင်ပါတယ်။တခြားအဖွဲ့အစည်းတွေပါဝင်နေတာကြောင့် သေးသေးအချက်လက်တွေအများကြီးမပြောချင်ပါဘူး။ဥပမာရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရှာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးနေတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုစစ်ဆေးနေတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ထိုက်ရိုက်တက်တည်ခံချက်မျိုးဟာအလွန်အဖိုးတန်ပါပါ။နောက်ဆုံးသူတို့ကိုယ်တိုင်တရားသူကြီးရဲ့ရှေ့မှာထွက်ဆိုရပါမယ်။တဦးချင်းစီရဲ့ထွက်ဆိုချက်ကအဲ့ဒါကိုဘလို့ကြားရလဲအိတ်ဖွဲ့ပေးစာကိုအခြေခံတာလားကိုယ်တိုင်ပတ်သက်တာလားဥမာအဖြစ်နိုင်ငံတကာယာစွတ်တရားရုံးစီးမင်းအရာအန်ရမရှိအောင်သူတို့ထွက်ဆိုချက်တွေကိုအမှုမပြီးပြတ်သေးတဲ့အချိန်မှာထိမ့်သိမ့်ပေးဖို့ဖြစ်နိုင်ပါတယ
် and some people tend to assume that
သူတို့ကယူဆကြပါတယ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေရဲ့အထူးသဖြင့်ခင်ဗျားတို့လိုအဖွဲ့အစည်းတွေကဟာသိပြီးတော့တစ်ဖက်သက်ကြတယ်အခုမြန်မာနိုင်ငံမှာဖြစ်နေတာကိုကြည့်မယ်ဆိုရင်တရင်မှာအမွန်စကားကိုဖြတ်နာဟာဒီမိုကရေစီလိုလားတဲ့ဘက်ကလည်းပဲလုပ်တာတွေရှိပါတယ်။ဥပမာဖြင့်ဒလန်ဆိုပြီးတော့အထောက်အထားဘာမှမရှိဘူးအထင်နဲ့သူတို့ကိုအကြမ်းဖက်တာတွေလည်းရှိပါတယ်ဒါကိုအကြမ်းဖက်ဖို့လှုံ့ဆော်တာတွေလည်းရှိပါတယ်။ဆိုတော့ဒီကိစ္စတွေနဲ့ပတ်သက်လို့ဟောဘယ်လိုကင်တွယ်ပါလဲခင်ဗျာ။
Now, what we've said in our public messaging, including our annual reports to the Human Rights Council,
လူ့ခွင့်ရေးကောင်စီကိုတင်ပြတဲ့နှစ်ပတ်လည်အစီရင်ခံစာတွေပါဝင်ကျွန်တော်တို့အများပြည်သူစီပေးပို့တဲ့သတင်းစကားတွေထဲမှာပြောထားတာတွေကကျွန်တော်တို့ဘာကိုစိုးရိမ်လဲဆိုတာအရှင်းလင်းဆုံးပြောထားတာပါမြန်မာနိုင်ငံမှာဘယ်လူမျိုးဘယ်ပါတာဘယ်နိုင်ငံရေးအဖွဲ့အစည်းနဲ့ဆက်ဆက်နေရပဲဖြစ်ဖြစ်ပြစ်မှုကျူးလွန်ခံရသူဒါမှမဟုတ်ကျူးလွန်သူတွေအပေါ်လှုပ်ဆောင်တဲ့ယာဆွေးမှုတွေကိုတရားဥပဒေကမခွဲကြပါဘူးဘယ်ဘက်ကပဲဖြစ်ဖြစ်ဘလို့နိုင်ငံရေးမြင်မဲ့ရှိရှိပါနိုင်ငံကဥပဒေချိုးဖောက်တဲ့ပြစ်မှုတွေကတော့ကျူးလွန်လို့ကိုမရပါဘူးစစ်တပ်ကပဲဖြစ်ဖြစ်ကာကွယ်ရေးတပ်ကပဲဖြစ်ဖြစ်တတိပုဂ္ဂလပဲဖြစ်ဖြစ်ဒီလိုပြစ်မှုတွေအားလုံးနဲ့ပတ်သက်ပြီးကျွန်တော်တို့တပ်တွေအထောက်အထားတွေလိုက်လံစုဆောင်းနေတယ်ဆိုတာအားလုံးသိစေချင်ပါတယ်ကျွန်တော်တို့လုံခြုံရေးထဲမှာဝင်နေဆိုရင်ကျွန်တော်တို့ကအထောက်အထားတွေစုဆောင်းပြီးရာဇဝတ်ကြောင်းရအရေးယူဖို့ပြင်ဆင်မှုတွေလုပ်ထားမှာပါ
Okay my final question is
နောက်ဆုံးမိကျင်တာကတော့အခုဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမှုမပြည့်ပြတ်ခင်မှာခင်ဗျားကိုယ်တိုင်မြန်မာနိုင်ငံကိုသွားရောက်တိုင်မဲ့အခွင့်အလမ်းရှိမယ်လို့ထင်ပါသလားခင်ဗျာ
We remain hopeful and we continue to send our request to the government of Myanmar to cooperate with us
ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုဆက်လက်တောင်းဆိုသွားမှာပါကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုလူ့ခွင့်ရေးကောင်စီကညွှန်ကြားထားပြီးကုလသမဂ္ဂထွေထွေညီလာခံကလည်းတိုက်တွန်းထားပါတယ်ဒီလိုဖက်ဖက်ကဝိုင်းဝန်းတိုက်တွန်းတာကြောင့်တစ်ချိန်ချိန်တော့သူတို့ပူးပေါင်းလှုပ်ဆောင်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ကျွန်တော်တို့လောလောဆယ်မြန်မာနိုင်ငံတွေဝင်ခွင့်ရမှာမဟုတ်သေးဘူးလို့ထင်ပါတယ်။အခုကျွန်တော်ကရေရှည်ကိုပြောတာပါ။အခြေအနေတွေကအကောင်းဘက်ကိုပြောင်းလာမယ်လို့ကျွန်တော်မျှော်လင့်နေသေးပါ။ကျွန်တော်တို့ရရှိတဲ့တပ်တွေအထောက်အထားတွေကိုတင်စီထားပြီးတစ်ချိန်ချိန်မှာကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိအောင်လှုပ်ဆောင်ရမှာအကျိုးရှိမယ်လို့မျှော်လင့်ပါတယ
်။ Thank you very much.
Thank you so much. Thanks for the invitation.
Thank you.
ဦးကျော်သန္တာဆွေးနွေးတင်ဆက်တဲ့စနေညဇဂဝိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်တွေငွေကြေးအထောက်အပံ့မရစေဖို့ရည်ရွယ်ပြီးအမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါတယ်။တေးစွန်းတဲ့ငွေကြေး Blood Money Campaign ဖြစ်လှုပ်ရှားခဲ့ကြတာဖြစ်ပြီးမြန်မာရေနံကုမ္ပဏီ MOGU ကိုပေးရမယ့်ငွေတွေကိုဆိုင်းငံ့ထားဖို့ Chevron နဲ့ Total ရေနံကုမ္ပဏီတွေကိုတောင်းဆိုခဲ့ကြသလိုချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ဒေါန်ဆန်းစုကြည်နဲ့သူ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသား Sean Donohue အပါအဝင်အဖမ်းခံရသူတွေချက်ချင်းပြန်လွှတ်ပေးဖို့NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ကုလဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ထိပ်သီးအစည်းအဝေးကိုအီတလီနိုင်ငံရောမမြို့မှာစနေနေ့ကစတင်ခဲ့ပါတယ်။ COVID ကာယရောဂါကပြန်လည်ထူပို့လန်းထူပို့နဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာအပါအဝင်နိုင်ငံတကာကိစ္စရပ်တွေဆွေးနွေးခဲ့ကြတာပါ။နိုင်ငံတကာကော်ပိုရေးရှင်းကြီးတွေပေါ်အခွန်စည်းကြရေးအစီအစဉ်ကိုလည်းသဘောတူခဲ့ကြပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ဆက်ပြီးတော့လုပ်ပြီး IAEA အပြည်ပြည်ဆိုင်ရာအနုမြင့်ဆွမ်းရည်အေဂျင်စီရဲ့လုပ်ငန်းကိုအနှောက်အယှက်ဖြစ်စေမယ်ဆိုရင်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်မှာအီရန်ပြန်ပါဖို့ခက်နိုင်တယ်လို့ American, Germany, ပြင်သစ်နဲ့ Britain ခေါင်းဆောင်တွေကအီရန်ကိုသတိပေးလိုက်ပါတယ်။
က ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုကမောင်စောမင်းဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့မီခဲလ်ဒူဗင်စကီနဲ့နစ်အိုင်ဗင်နော့ဖ်တို့ဖြစ်ကြပါတယ်တနင်္ဂနွေနေ့မနေ့ခင် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာပါသတို့ဆင်မြန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကရောအခြားသောဘေးအန္တရာယ်အတွေ့အကြုံကပါကင်းဝေးလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the